to the Voice of America in Burmese.
မင်္ဂလာပါရှင်2020ခုနှစ်ဇန်နဝါရီလ10ရက်ဗုဒ္ဓဟူးနေ့ VOA အမေရိကန်တိုင်းရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ9 kilometer 1925 32လိုင်းလက်မီတာ190နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်တပ်ဖွဲ့တွေခြေစိုက်ထားတဲ့အီရန်နိုင်ငံကလေတက်စကန်တစ်ခုကိုအီရန်နိုင်ငံကပက်ထရီချာမစ်ဆိုင်တုံးနေနဲ့ပြစ်ခတ်တက်ခဲ့ပါတယ်။အီရန်နိုင်ငံတဟီရန်မြို့တော်လေငွင်ကနေပြန်တက်လာပြီးမချိန်မှာပဲယူကရိန်းလေရင်ပြစ်ချက်ရကလေငွင်မှာလိုက်ပါလာသူ190ကျော်သေဆုံးသွားပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပြီးမှာပါ။
အခုညပိုင်းဆက်ပြီးတော့နာဆင်ရမယ့်သတင်းလှတွေထဲမှာတော့ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့တနိုင်ငံလုံးအပြည့်ရရေးအကောင့်ထယ်ဖို့ညှိနှိုင်းအစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကငြိမ်းချမ်းရေးဖော်ဆောင်ရမှာအခုလိုတိုက်တွန်းသွားပါတယ်
။မတူညီတာတွေကိုညှိနှိုင်းလာအောင်ဒီဘက်ကအားလုံးညှိနှိုင်းနိုင်တဲ့အခြေအနေတွေနဲ့အပြေချပြအောင်ပါဖြစ်ပါတယ်။ညပိုင်းဆိုင်ရာပွဲလွဲမှုတွေကိုအပြန်အလှန်နားလည်နေအပြန်အလှန်ယုံကြည်မှုအခြေခံတွေနဲ့ညှိနှိုင်းကြတယ်
ဒီသတင်းကိုနိုင်ငံတကာသတင်းတွေပြီးနားဆင်ကြရမှာပါတခါအမည်မသိအဆောက်ရောင်ယောဂဘုတ်တမျိုးတရုတ်နိုင်ငံမှာတွေ့နေရတဲ့အတွက်မြန်မာပြည်မှာလည်းကြိုတင်ကာကွယ်ရေးတွေစတင်ဆောင်ရွက်နေပြီဆိုတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာတော့လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်ကနေရိုဟင်ဂျာ19ယောက်ထောင်ပေါက်ပြေးသွားလို့ထိုင်းအာဏာပိုင်တွေလိုက်ပြီးတော့ရှာဖွေနေပါတယ်စတဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
အမေရိကန်တပ်ဖွဲ့ခြေစိုက်ထားတဲ့ယူအန်နိုင်ငံကလေတက်စကန်တစ်ခုကိုယူအန်နိုင်ငံကပက်ထရီချာမစ်ဆိုင်တုံးဒါဇင်နဲ့ချီပြစ်ခတ်တက်ခဲ့ခဲ့ပါတယ်။ယူအန်တပ်မှူးတူကိုအမေရိကန်ကလေကြောင်းကတက်ခဲ့သုတ်တင်တဲ့ပေါ်လက်တုံပြန်မှုယူအန်ခေါင်းဆောင်တွေချင်းချောက်ခဲ့ပြီးရပိုင်းအတွင်းမှာပဲပြစ်ခတ်မှုဖြစ်ခဲ့တာပါ။ယူအန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမနီကတော့အမေရိကန်ကိုပားရိုက်ပြီးလက်တုံပြန်လိုက်တဲ့တက်ခိုက်မှုဖြစ်နေပြောဆိုလိုက်တယ်လို့ဒေသတွင်းမှာအမေရိကန်ကခြေချနေတာတွေအဆုံးသက်ချင်တက်ပြီလို့လည်းပြောဆိုလိုက်ပါတယ်။ယူအန်သမ္မတဟာဆန်ရူဟာနီကလည်းကုတ်စတမူကာဆန်ဆိုလမနီကိုတပ်ဖြတ်မှုတွေတုံ့ပြန်မဲ့နောက်ဆုံးရည်မှန်းချက်ဟာဒေတာရင်းကအမေရိကန်တပ်တွေကိုမောင်းထုတ်ဖို့ဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တက်ခိုက်မှုနဲ့ပတ်သက်လို့ဒီနေ့တုံ့ပြန်ပြောဆိုမှာဖြစ်ပါတယ်တက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းတွင်ဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်ကနေပြောဆိုရမှာတော့တက်ခိုက်မှုထိခိုက်မှုတိုင်းတာကိုစစ်ဆဲနေစေဖြစ်ကြောင်းနဲ့တတလောတိရတဲ့လောက်အခြေအနေမဆိုးတဲ့အကြောင်းပြောဆိုထားပါအမေရိကန်ဟာကမ္ဘာမှာအင်အားအကုန်လုံးနဲ့ကမ္ဘာပေါ်ကနေရာတိုင်းမှာလက်နက်ပစ္စည်းကိရိယာအပြည့်စုံတပ်ဆင်ထားတဲ့စစ်တပ်လည်းရှိနေတဲ့အကြောင်းပြောဆိုခဲ့ပါတယ်ဒီကဝန်ကြီးချုပ်ယုံကတော့တိုက်ခိုက်မှုအတွင်းယူရက်တပ်ဖွဲ့တွေထိခိုက်ဒေဆုံးမှုမရှိကြောင်းနဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့ဝင်တွေလည်းထိခိုက်ဒေဆုံးတဲ့သတင်းတွေမကြားတဲ့အကြောင်းပြောဆိုထားတာပါယူအန်နိုင်ငံကလက်တုံ့ပြန်တက်ခိုက်မဲ့အကြောင်းယူရက်ကိုအတည်ပြုခဲ့တဲ့အကြောင်းလည်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်။ချုပ်ချာအာဏာကိုထိပါတဲ့ရန်လိုတဲ့လုပ်ရဖြစ်ပြောဆိုမှုတွေကိုလည်းကြီးညာချက်ထဲမှာပယ်ချထားပြီးအမေရိကန်နဲ့ယူအန်ကြားတင်းမာမှုတွေကနေစစ်ပွဲအဆင့်ထိဖြစ်မလာအောင်ထိန်းသိမ်းရဖို့လည်းတိုက်တွန်းခဲ့တာပါ။ယူအန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ယာဘက်ဆာရက်ကတော့တိုင်းပြည်ကိုကာကွယ်ဖို့အကန့်အသတ်နဲ့ဆောင်ရွက်ခဲ့တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။စစ်ဖြစ်ဖို့ကိုမလိုလားပေမဲ့ရန်လိုတဲ့လုပ်ရည်တွေကတော့ကာကွယ်သွားမှာဖြစ်တဲ့အကြောင်းလည်း UN နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့တာပါ။ American Pentagon စစ်ဌာနချုပ်ကတော့ UN နိုင်ငံဘက်ကမြို့တော်နောက်ဖက်ကီလိုမီတာ60ခွာမှာရှိတဲ့ AR-14 တက်စကန်နဲ့ Cartridge Data Upgrade မှာရှိတဲ့စကန်တွေကို UN ကပြစ်မှတ်ထားတက်ခဲ့ခဲ့တာဖြစ်ကြောင်းအတည်ပြုပြောဆိုထားပါတယ်။
အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံကြားတင်းမာမှုတွေတိုးလာနေတာကြောင့်ဟိုမတ်စီလက်ကြားနဲ့အနီးတစ်ဝိုက်အပြည်ပြည်ဆိုင်ရာရေကြောင်းသွားလာမှုအပေါ်ကာကွယ်ဖို့ရွေးချယ်တဲ့စီရေလက်ချင်းမှုတွေမှာပါဝင်နိုင်ခြေရှိတဲ့တောင်ကိုရီးယားနိုင်ငံအတွက်အခက်တွေ့စေပါတယ်။အမေရိကန်နဲ့အီရန်ပဋိပက္ခမှာကြားညံ့နိုင်ခြေရှိတဲ့အတွက်ဒီစီရေလက်ချင်းမှုမှာပါဝင်ဖို့အမေရိကန်ရဲ့ကမ်းလှမ်းချက်ကိုညှင်းပယ်တာဒါမှမဟုတ်ပြန်ပြီးတော့တုံ့တတာမျိုးလုပ်ဖို့တောင်ကိုရီးယားအစိုးရကိုတောင်းဆိုမှုတွေလည်းတိုးလာနေပါတယ်။အမေရိကန်တပ်ဖွဲ့အပါအဝင်ညွှန်ပေါင်းတပ်တွေအခြေစိုက်ထားတဲ့အီရတ်နိုင်ငံထဲကစစ်အခြေစိုက်စခန်းတစ်ခုထဲမှာကိုအီရန်တို့ကဒုံးကျည်သဒ္ဒါစင်လောက်ပြစ်ခတ်တက်ခဲ့ခဲ့တဲ့ဆိုတဲ့အတွက်ဗုဒ္ဓဟူးနေ့မှာအခြေအနေတွေပို့ပြီးတော့တင်မာလာတာပါပြစ်ခတ်တဲ့တပတ်ကအမေရိကန်ရဲ့ဒရုန်းယာဉ်နဲ့တိုက်ခတ်မှုကြောင့်အီရတ်နိုင်ငံမြို့တော်ဘဂဒတ်လေဆိပ်နားမှာအီရန်ထိပ်တန်းတပ်မကြီးကာဆမ်ဆူလမနီတိုက်ဆုံခဲ့ရတာကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုတက်ခတ်တာလို့အီရန်ဘက်ကပြောပါတယ်အမေရိကန်ဟာတောင်ကိုရီးယားနိုင်ငံအတွက်သာအတွက်မဟာမိတ်လည်းဖြစ်သလိုအီရန်နိုင်ငံကလည်းတောင်ကိုရီးယားအတွက်ကုန်သွယ်ရေးမိတ်ဖက်နိုင်ငံဖြစ်မဲ့အလားအလာရှိနေတာကြောင့်အခုလိုဗီဇာနဲ့ချက်အနေထားရောက်နေတာလည်းဖြစ်ပါတယ်
ယူရန်နိုင်ငံတဟီရန်မျိုးလေယာဉ်ဝင်ကနေပြန်တက်လာပြီးမကြာခင်မှာပဲပြစ်ချသွားခဲ့တဲ့ယူကရိန်းနိုင်ငံကလေယောင်းပိုင်လေယာဉ်ပေါ်မှာလိုက်ပါလာသူအလုံး အာနာဝိုင်းနေစုံစမ်းစစ်ဆေးနေစပြီးယူရန်ဆိုရပါတဲ့တင်ငါတို့ဆက်ချွေးမှုကြောင့်ဖြစ်နိုင်တဲ့အကြောင်းပြောဆိုထားပေမဲ့တရားဝင်တော့အတိမပြုပါသေးပါဘူးယူကရိန်းနိုင်ငံကလေကြောင်းလိုက်ရဲ့ဥက္ကဋ္ဌကတော့ပြတ်ကျသွားတဲ့လေယာဉ်လေကြောင်းလိုက်မှာအကောင်းဆုံးလေယာဉ်တစ်စင်းဖြစ်တယ်လို့လေယာဉ်ဝန်ထမ်းတွေကလည်းထူးချွန်ပြီးအားကိုးရတယ်လို့ဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းမှုမှာပြော Ukraine က 7 ယောက် Sweden က 10 ယောက် Afghanistan နိုင်ငံက 4 ယောက် Germany နဲ့ Britain နိုင်ငံတို့က 3 ယောက်စီဖြစ်တဲ့အကြောင်းလေး Ukraine နိုင်ငံရဲ့ဝန်ကြီးကအတည်ပြုခဲ့ပါတယ်။ဒီဆုံးသူတွေအတွက်ဝန်ထဲကြောင့်လည်းပြစ်ချမှုကိုဆက်လက်ဆုံးရှုံးဆစ်ဆီးနေတဲ့အကြောင်းလေး Ukraine နိုင်ငံရဲ့ဝန်ကြီး Vali Prastaikov ကပြောဆိုခဲ့တာပါ။လေယာဉ်ထုတ်လုပ်တဲ့ Boeing ကုမ္ပဏီကလည်းပြစ်ချမှုနဲ့ပတ်သက်လို့အချက်အလက်တွေကိုစုဆောင်းနေတယ်လို့ပြောဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဖာရာပြည်နယ်မှာစစ်ရဟယင်တစဉ်ဒီကနေ့ပြတ်ကျခဲ့တာကြောင့်လေယာဉ်မှူးနှစ်ဦးစလုံးသေဆုံးသွားပါတယ်။လက်နက်အပြည့်စုံတပ်ဆင်ထားတဲ့ MI-35 ရဟယင်ဟာပြည်နယ်မြို့တော်ကနေအရှိဘက်ပေါ်ချမန်ဒေသကိုအသွားမှာအခုလိုပြတ်ကျသွားတာလို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီကနေ့မနက်ဒေသစံတော်ချိန်7နာရီလောက်မှာနှီးပညာဆိုင်ရာချုပ်ဝင်ချက်တို့ကြောင့်ရဟယင်ပြတ်ကျသွားတာလို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့အခါအသေးစိတ်အချက်အလက်တွေထပ်ပြီးထုတ်ပြန်မယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကလည်းဖာရာပြည်နယ်ထဲမှာပဲဆေးရဟရတစဉ်ပြတ်ကျခဲ့တာမှာလေယင်အမှုရမ်းတွေနဲ့ခီးတဲ့အပါအဝင်လူပေါင်း20တိစုံခဲ့တာပါ။ရဟရင်ကိုသူတို့ပြတ်ကျခဲ့တာလို့တာလီဘန်တို့ကပြောပေမဲ့လည်းအစိုးရဘက်ကတော့ရာသီဥတုမကောင်းလို့ဖြစ်တာလို့ပြောပါရယ်။အဲ့ဒီရဟရင်ပြတ်ကျလို့တိစုံသွားတဲ့သူတွေထဲမှာစစ်ဘက်အရာရှိတဦးနဲ့ပြည်နယ်ကောင်စီဝင်အတော်များများပါဝင်တာဖြစ်ပါရယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါမယ်ခင်ဗျာ
။ဒီ American တန်ညမပိုင်းအစီအစဉ်ရဲ့ဘုရုနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာဒီကနေ့အသေးခံကားဘုံခွဲတက်ခတ်မှုကြောင့်လူ၄ဦးထိမှန်းနေသေဆုံးပြီး15ယောက်ဒဏ်ရာရတဲ့အကြောင်းကိုယ်တိုင်တွေ့သူတွေနဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေကပြောပါရယ်။တမန်နန်းတော်နဲ့တော်တော်နီလမ်းဆောင်ကစစ်ဆေးရေးခိတ်မှာကားတွေတန်းစီဆောင်ဆိုင်နေတော့ပောက်ကွဲမှုဖြစ်ခဲ့တာပါ။အမျိုးသမီးနဲ့လူခွေရုံဝန်ကြီးဌာနကဝန်ထမ်း2ဦးပါဝင်လူ3ဦးသေဆုံးတဲ့အကြောင်းလဲမိုဂါဒီရှုမြို့ရေးဝတ်ဌာနတွေကအတည်ပြုကြပါရယ်။လူတော်ဆောက်ဦးကလုံခြုံရေးဝန်ထမ်းတူလည်းတည်ဆုံးခဲ့တဲ့အကြောင်းတာဝန်ရှိသူတွေက VOA ဆိုမာလီယာဌာနကိုအတည်ပြုခဲ့တာပါ။ဒဏ်ရာရသူ15ယောက်ကိုကယ်ဆယ်ခဲ့ရတဲ့အကြောင်းလည်းအရေးပေါ်ဝန်ထမ်းတွေကပြောပါရယ်။တခဲမှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းအရှာဘတ်စစ်သွေးကြောအဖွဲ့ကကြေညာခဲ့ပါရယ်။ဒါဆိုရင်2020ပြည့်နှစ်တင်မှာအရှာဘတ်စစ်သွေးကြောအဖွဲ့ကပထမဆုံးအချိန်တခဲမှုလည်းဖြစ်ပါရယ်။ဒီကနေ့ဒီဇင်ဘာ28ရက်နေ့မှာတော့လည်းဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကအထူးကလမ်းဆောင်တစ်ခုမှာထရက်ကားတစ်စီးနဲ့ဘုံခွဲတက်ခတ်ခဲ့ရာကလူ80ကျော်သေဆုံးခဲ့တာပါ။တနင်္ဂနွေနေ့မှာတော့လည်းဆိုမာလီယာနိုင်ငံနဲ့နေဆက်ကင်ညာနိုင်ငံတွေကစစ်ကမ်းတစ်ခုကိုစစ်သွေးကြောအဖွဲ့ကတက်ခတ်ခဲ့ရာမှာအမေရိကန်စစ်တီတူနဲ့ကန်ထရက်ဝန်ထမ်းတို့သေဆုံးခဲ့ပူပါရယ်
။အိန္ဒိယအစိုးရရဲ့စီးပွားရေးမှူးဝါဒပေါ်တန်းနေချီတဲ့အလို့သမားတွေဒီကနေ့လမ်းမော်ထွက်ဆန္ဒပြနေကြတဲ့အတွက်အိန္ဒိယရဲ့ဗန်လုံငန်းနဲ့တခြားစီးပွားရေးလုပ်ငန်းတွေထိခိုက်နစ်နာနေရပါတယ်။ Air India လေကြောင်းလိုင်းအပါအဝင်အစိုးရပိုင်းကုမ္ပဏီအတော်များများကိုပုဂ္ဂလိကလက်ထဲရောင်းချပေးမယ့်အစီအစဉ်ပေါ်အဓိကထားဆန္ဒပြနေတာပါ။အဲ့လိုသမားသမဂ္ဂဆေကူရဲ့တိုက်တွန်းချက်နဲ့ New Delhi မြို့အပါအဝင်တခြားပြည်နယ်မြို့အတော်များများကအလို့သမားတွေလည်းအခုလိုလမ်းမတွေပေါ်ထွက်ဆန္ဒပြနေတာပါ။အတန်အနောက်ဘန်ကောနဲ့ကာရာလာပြည်နယ်တွေမှာဆန္ဒပြသူတွေကလမ်းမကြီးတွေနဲ့ရထားလမ်းတွေကိုပိတ်ဆို့ပြီးတော့ဆန္ဒပြနေတဲ့အတွက်ရထားလမ်းကားလမ်းအတော်အလာတွေရပ်နေတယ်လို့ Press Trust of India သတင်းဌာနကပြောပါရယ်။တဘာဝရင်းမြစ်တွေနဲ့အစိုးရပိုင်းပစ္စည်းတွေရောင်းချမဲ့အစီအစဉ်ကိုအလို့သမားတွေကန့်ကွက်ဆန္ဒပြတာဖြစ်တယ်လို့ကုံသွယ်ရေးတက်မကဥပဒေအမာချစ်ကူရာကပြောပါရယ်။ကြောင်မီသွေးရင်နံငွေဝင်ငွေခွန်နဲ့အစိုးရဝန်ဆောင်မှုလုပ်ငန်းကဏ္ဍတွေကိုကာကွယ်တဲ့အနေနဲ့ပြည်နယ်16ခုလောက်ကဆန္ဒပြပွဲမှာပါဝင်လာတဲ့အလို့သမားက90ရာခိုင်နှုန်းကနေ100ရာခိုင်နှုန်းအထိရှိတယ် လို့လည်းသူကပြောပါတယ်။အဲအိန္ဒိယလေကြောင်းလိုင်းဘာဟာရတ်ဂျင်နန်ကုမ္ပဏီ၊အိန္ဒိယသင်္ဘောကုန်စည်ပို့ဆောင်ရေးကော်ပိုရေးရှင်းနဲ့အိန္ဒိယကွန်တိုင်နာကော်ပိုရေးရှင်းတွေကိုအစိုးရကရောင်းချလိုက်ရင်အလုပ်သမားထောင်ပေါင်းများစွာအလုပ်လက်မဲ့ဖြစ်ကြလိမ့်မယ်လို့အလုပ်သမားသမဂ္ဂတွေကပြောပါတယ်။အိန္ဒိယအစိုးရကတော့ဒီလုပ်ငန်းတွေနှစ်တွင်နဲ့ချီအယုံအရှုံးပေါ်နေတဲ့အတွက်ရောင်းချဖို့အခုလိုစီစဉ်နေတာလို့ပြောပါတယ်။
အင်ဒိုနီးရှားနဲ့တရုတ်နိုင်ငံတို့ကြားနယ်မြေပိုင်ဆိုင်မှုအတွက်ပြဿနာပေါ်နေချိန်မှာပဲအငင်းပွားနေတဲ့ကျွန်းတစ်ခုကိုပိုင်ဆိုင်ကြောင်းပြသတဲ့အနေနဲ့အင်ဒိုနီးရှားသမ္မတဂျေကိုဝီဒိုတို့ဒီကနေ့တွေ့ရောက်ပါတယ်။အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းကနတ်တူနာကျွန်းစုနီးရေပြင်ကိုတရုတ်ကမ်းခြေဆောင်သင်္ဘောတစ်စင်းရဲ့အဆောက်အအုံနဲ့ငါးပန်းသင်္ဘောတွေဝင်ရောက်ခဲ့တဲ့အတွက်တရုတ်တမ္မတ်ကြီးကိုအင်ဒိုနီးရှားနိုင်ငံကစင့်ခေါ်ကန့်ကွက်ခဲ့တဲ့ပြီးခဲ့တဲ့ဒီဇင်ဘာလလည်းကဆက်လို့နှစ်ဖက်ကြားထိတ်တဲရင်ဆိုင်မှုတွေပေါ်ပေါက်နေတာပါ။နတ်တူနာပဲဆာကျွန်းကိုရောက်လာတဲ့အင်ဒိုနီးရှားသမ္မတကတော့အငင်းပွားနေတဲ့ရေပန်းနဲ့ကိုအင်ဒိုနီးရှားနိုင်ငံကသာပိုင်ဆိုင်နေကြောင်းဒိန်းနောက်တွေကိုပြောဆိုသွားပါတယ်။အင်ဒိုနီးရှားသမ္မတကကျွန်းပေါ်မှာငါးပန်းသမားတွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဒီသတင်းပတ်ဆော်ရင်မှာတော့ကျွန်းဤရေပြင်နဲ့ဝင်းမှာကင်းလဲဖို့တင်မောတွေတိုက်လေရင်တွေကိုလည်းအင်ဒိုနီးရှားနိုင်ငံကစေလွတ်ခဲ့ပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ရေပြင်မှာဒီနေ့ဆော်ပိုင်းထိတရုတ်နိုင်ငံကကမ်းခြေဆောက်တင်မော20နဲ့အင်ဒိုနီးရှားနိုင်ငံကတင်မော10ဆင်းကင်းလဲနေတဲ့အကြောင်းလဲအင်ဒိုနီးရှားရေကြောင်းလုံခြုံရေးအေဂျင်စီညွှန်ကြားရေးမှူးကိုကူကပြီးရိုက်တာသတင်းကဖော်ပြခဲ့တာပါ။တရုတ်နိုင်ငံကနတ်တူနာကျွန်းကိုပိုင်ဆိုင်ကြောင်းညင်ညာမထားပေမဲ့အနီးအနားကရေပိုင်နယ်တွေကိုပိုင်ဆိုင်နေကြောင်းပြောဆိုထားတာဖြစ်ပါတယ်။အင်ဒိုနီးရှားနဲ့လက်လုံးအငင်းပွားနေတဲ့နယ်မြေပါဝင်တောက်တိုပင်လယ်ရေနံနိမိတ်အများစုကိုတရုတ်နိုင်ငံကပိုင်ဆိုင်ကြောင်းညင်ညာထားပေမဲ့နိုင်ငံကကတော့တရားဝင်အတိမတ်ပြုလက်ခံထားတာမရှိပါဘူး။တရုတ်နိုင်ငံကပိုင်ဆိုင်ကြောင်းပြောဆိုနေရတဲ့ကိုတုံ့ပြန်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံက2019ခုနှစ်မှာတောက်တိုပင်လယ်တွင်ကစီးပွားရေးတည်ထက်သူဆုံးနေမြေမြောက်ပိုင်းကိုမြောက်ပိုင်းနာတူနာပင်လယ်ဖြစ်နေတယ်အမည်ပြောင်းလဲထားပါတယ်
။ဩစတြေးလျနိုင်ငံအနှံ့အပြားမှာလောင်ကျွမ်းနေတဲ့တော်မီကြီးတွေနှစ်နှစ်နည်းနည်းကင်တွဲလာနိုင်တဲ့အချိန်မှာပဲဩစတြေးလျပြည်သူပြည်သားတွေနဲ့ထပ်တူရှိနေပါတယ်လို့ပုံဟမန်ကြီးဖရန်စစ်ကပြောဆိုလိုက်တယ်လို့ဩစတြေးလျအတွက်ဆုတောင်းမေတ္တာပို့သကြဖို့ပို့ထူးနဲ့လူလူတွေ့ဆုံပွဲမှာတိုက်တွန်းပြောကြားသွားပါတယ်။မိဘတစ်နေကြတဲ့ဩစတြေးလျပြည်သူပြည်သားအားလုံးသူတို့ရဲ့အခက်အခဲတွေကျော်လွှားနိုင်ဖို့ဖျားသခင်ကိုကြီးစောင့်ရှောက်ဖို့ဆုတောင်းပေးကြပါဆိုပြီးတော့ပို့ဟမန်ကြီးဖရန်စစ်ကတိုက်တွန်းပြောဆိုသွားတာပါ။ပြီးခဲ့တဲ့စက်တင်ဘာလကစပြီးတော့လောင်ကျွမ်းနေတဲ့တော်မီကြီးတွေကြောင့်လူ26ယောက်ထက်မနည်းသေဆုံးခဲ့ရပြီဖြစ်တယ်လို့အင်ချေ2000ကျော်နဲ့အမိအကတန်းနေကြီးလောင်ကျွမ်းခဲ့တာပါ။ဩစတြေးလျနိုင်ငံမှာမိုးခေါင်ရေရှားပြီးတော့သမိုင်းတစ်လျှောက်စမ်းချိန်တင်အပူချိန်မြင့်တက်ခဲ့တယ်လို့ပူပြင်း6တွေ့တဲ့ကာလမှာအခုလိုတော်မီတွေအကြီးအကျယ်လောင်ကျွမ်းခဲ့တာလည်းဖြစ်ပါတယ
်။ဘုရင့်နဲ့ညာပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နယ်လောင်တို့ပြောပြပေးကြတာပါရှင်။အခုဆက်ပြီးနှာစင်ကြရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးနေပြည်တော်ကငင်းချမ်းရေးအကောင့်ထဲဖော်ဖို့ညှိနှိုင်းတဲ့အစည်းအဝေးအကြောင်းပြောပြမှာပါ။ဒီကနေ့နေပြည်တော်မှာကျင်းပတဲ့တနိုင်ငံလုံးအပြည့်ရစဲရေးသဘောတူစာချုပ် NCA အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုပ်ထအစည်းအဝေးကို2020ခုနှစ်ပထမ၄လပတ်အတွင်းမှာကျင်းပဖို့သဘောတူညီခဲ့ကြပါတယ်။အစည်းအဝေးတက်ရောက်လာတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလက်ရှိကျင်းပတဲ့ GICM အစည်းအဝေးဟာအရေးပါတဲ့မှတ်တမ်းဖြစ်ကြောင်းနဲ့အချင်းချင်းကြအရေးပါတဲ့ယုံကြည်မှုတည်ဆောက်ချဖို့ကိုပါတိုက်တွန်းသွားခဲ့ပါတယ်။ဒီသတင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီကနေ့အစည်းအဝေးရဲ့အရေးပါမှုကိုအစည်းအဝေးအဖွဲ့မိန်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတဲ့။ဒီနေ့ဒီ
ကနေ့ကတော့အားလုံးနဲ့ပြောင်းပြောင်းဆောင်နေတဲ့ညီညာရေးဌာနတွေအတွက်အရေးပါတဲ့ဟုတ်
တယ်။ဒီမှာပြည
်အမေတို့ကလာပြီးမှဒီလိုချင်းပွဲတွေမှာဆုံးဖို့ကြိုးစားနေကြတယ်။ဆိုတော့ဆုံးမတစ်ခုဖြစ်တယ်လို့ဒီအောင်ဆုံးနေတိုင်းနေလာတာဆက်တည်တာဆိုလို့ဟိုအောင်အောင်ဆိုတဲ့နိုင်ငံရေးအနေနဲ့ပါပါရှိရှိပြတ်မှန်လို့ကြွယ်ရေးကြည့်တဲ့ဒီလိုမျိုးစဉ်းမှုလည်းဖြစ်ပါတယ်။
GICM စီဝေးကိုဒေါ်ဆန်းစုကြည်နဲ့အတူဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင် NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဘွဲကခေါင်းဆောင်တွေပါဝင်တက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပြီးအချင်းချင်းကြားရေးပါတဲ့ယုံကြည်မှုတည်ဆောက်ဖို့ပါဒေါ်ဆန်းစုကြည်ကတိုက်တွန်းပါတယ်
။မကျူညီတာတွေကိုကျူညီလာအောင်တို့တို့အားလုံးညီညီနိုင်နိုင်တိုင်းနဲ့ပြည်နဲ့အပြေရှားပြအောင်လုပ်ပါတယ်။ညီလာပိုင်းဆိုင်ရာပွဲလွဲမှုတွေကိုအပြန်အလှန်ကားလည်းနေအပြာသာယုံကြည်မှုအခြေခံတွေနဲ့ညီနိုင်တယ်လို့ဆိုရင်ပိုပြီးအဆင်ပြေဆုံးဖြစ်ပါလိမ့်မယ်။ဒါကြောင့်ဘာလို့ချင်းချင်းကြားမှာအရေးပါတဲ့ယုံကြည်မှုတည်ဆောက်ရေးကိုလည်းမျက်ခြင်မပြတ်ချဖို့တိုက်တွန်းပြောကြားလိုပါတယ်။
ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာသဘောတူညီချက်၈ချက်ရရှိခဲ့တာပါ။ဒီသဘောတူညီချက်အရပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုလာမယ့်၄လအတွင်းပြန်လည်ကျင်းပနိုင်မှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
ပြည်သူ့ငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုဒီနောက်စက်တင်ဘာ25ရက်ပထမလေလာကလာတိုင်းမှာကျင်းပဖို့ဆိုပြီးတော့ကောင်းတော်မြေစုံကြတဲ့ပါလေ
ဒီလိုသဘောတူညီမှုရခဲ့တာကြောင့်တနည်းကြော်ကြာရက်ဆိုင်ခဲ့တဲ့ငင်းချဲလုပ်ငန်းစဉ်ကိုတရားဝင်စတင်နိုင်တော့ပါဖြစ်ပါတယ်။ဒါအပြင်2020ရွေးကောက်ပွဲအလွန်နဲ့ NCA လက်မှတ်မီထူးသေးတဲ့အဖွဲ့ရင်းနဲ့ပတ်သက်ပြီးရရှိခဲ့တဲ့သဘောတူညီချက်ကိုလည်းအခုလိုဆက်ပြောပါတယ်။
နောက်ကတော့2020လောကဆက်ဆောင်ရည်ငင်းချဲလုပ်ငန်းစဉ်ဆင့်ပြီးဆက်လက်တော်ပဲပုံမှုတွေဒီပေါ်မှာလည်းကျွန်တော်ဆောင်ရွက်ပါဆိုလို့ကျင်းစင်တာဒီလိုပေါ်ထွက်ပါတယ်။နောက်ဆက်တော့ကျွန်တော်ဒီကျွန်တော်တို့ရဲ့ disposal မှာ SC ထိုးသေးတဲ့အခွင့်တိုင်းသာတဲ့အခွင့်အရေးပါဝင်ဖို့ကျွန်တော်တို့ SC အခြေခံဆက်လက်ကြိုးပမ်းဆောင်ကြောင်းဆိုတဲ့အချက်ပေါ်မှာလည်းကျွန်တော်သဘောတူညီရရှိခဲ့ပါတယ်။
ရရှိခဲ့တဲ့ကြံသဘောတူညီချက်တွေထဲမှာ NCA အခန်း3 4 6နဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်မယ့်အချက် NCA အကောင့်ထဲပေါ်လာတဲ့ပတ်သက်ပြီးနှစ်ဦးနှစ်ဖက်ကြားမူပေါင်းသဘောတူညီချက်တွေရယူဖို့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း3ကိုချုပ်ဆိုဖို့ NCA စာချုပ်ပါဝေါ်ဟာရအဓိပ္ပာယ်ဖွင့်ဆိုချက်တွေကိုအလုံးအဖွဲ့ဖွဲ့ဆောင်ရွက်ဖို့စတာတွေပါဝင်ပါတယ်ပြီးခဲ့တဲ့2018ခုနှစ်မှာကျင်းပတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံးတတိယအစည်းအဝေးပြီးတဲ့နောက်ငင်းချမ်းရေးညီလာခံဟာတနည်းကြော်ကြာရန်နာခဲ့ပါတယ်ဒီလိုရန်နာခဲ့တာကတော့ပြည်တော်စုကခွဲမထွက်ရေးဆိုတာနဲ့တမတော်တစ်ခုရဲ့ဖြည့်ရမှုပေါ်မှာအကြေအလဲမဆွေးနွေးနိုင်ခဲ့တာကြောင့်လည်းဖြစ်ပါတယ်လာမယ့်ညီလာခံမှာဒီချက်တွေထည့်သွင်းဆွေးနွေးနိုင်မလားဆိုတာကိုတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ငင်းကအခုလိုဖြေဆိုပါတယ်
။ဒီစားတော့တစ်ချိန်မှာပါနေတဲ့ညီလာခံဖြစ်တယ်။ဒါပေမဲ့ဒီခေါက်ချက်မှာအနောက်မှာမဲ့ညီလာခံဖြစ်မှာဆိုင်မေးတာဒီခုတော့လည်းတို့ကျွန်တော်တို့ရဲ့ညီလာရင်အလုပ်ညီလာရင်ဘယ်လိုလဲညီလာတဲ့ပုံမှာဘတ်ဆက်တော့လည်းတို့ရုံချီဖို့ပေါ့လေ။
NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေပါဝင်လက်မှတ်ရေးထိုးရေးကိုအစိုးရရောလက်နက်ကိုင်အဖွဲ့တွေကပါကြိုးပမ်းသွားမှာဖြစ်ကြောင်းလည်းထည့်သွင်းပြောကြားခဲ့ကြပါတယ်။ NCA သဘောတူညီချက်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ချိန်ကျင်းပဖို့သဘောတူထားတာဖြစ်ပေမဲ့သဘောထားကိုလွှဲမှုတွေရှိနေတာကြောင့်2018ခုနှစ်ဇူလိုင်လမှာတတိယအကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပနိုင်ခဲ့တာဖြစ်ပါတယ်။
ကိုမိုးစောပြောပြခဲ့တာပါရှင်။အခုကျမကြီးဆိုင်ရာသတင်းတော်တို့ကိုအလှည့်ပေးချင်ပါတယ်။အမျိုးမြင့်မတိသေးတဲ့အဆုတ်ရောင်ယောဂတမျိုးကိုမကြသေးခင်ကတရုတ်နိုင်ငံမှာစတင်တွေ့ရှိခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဘက်မှာလည်းကြိုတင်ကာကွယ်ရေးဆောင်ရွက်နေတယ်လို့ဗဟိုကုဆက်ယောဂတိုက်ချက်ရေးဌာနကတာဝန်ရှိသူတွေကပြောပါတယ်။အခုထိတော့မြန်မာနိုင်ငံမှာတန်တရားဖြစ်ပွဲလူနာမတွေ့ရသေးဘူးလို့လည်းပြောပါတယ်။ဒီကြောင့်အပြည့်စုံကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဒီသမားလ31ရက်နေ့ကတရုတ်နိုင်ငံဝူဟန်မြို့မှာနမိုနီယာအဆုတ်ရောင်ယောဂတမျိုးဖြစ်ပွားနေတာတွေ့ရကြောင်းနဲ့အခုလ5ရက်နေ့အထိတွေ့တဲ့လူနာ59ယောက်မှာ9ယောက်ကယောဂပြင်းထန်လို့ကုသမှုခံယူခဲ့ရပေမဲ့လက်ရှိအချိန်မှာဆိတ်ချရတဲ့အနေအထားမှာရှိနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။လူသေဆုံးမှုမရှိသေးတဲ့ဒီယောဂဟာလူချင်းချင်းကူးစက်တာမရှိသေးသလိုတုတ်ကွေးယောဂမဟုတ်ဘူးဆိုတာတွေ့ရပေမဲ့ယောဂအမျိုးအမည်သိရဖို့ကိုတော့ဆောင်ရွက်နေစေဖြစ်ကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီယောဂနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာကျူတင်ကာကွယ်ရေးနည်းလမ်းတွေကိုဆောင်ရွက်ထားရှိပြီးဖြစ်တယ်လို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနခွဲကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။ဆွေးယုံများမှာတုတ်ကွေးဆန်တဲ့ယောဂလက္ခဏာရှိတယ်။ပြင်းတဲ့အဆုတ်ရောင်လူနာတွေတွေ့လို့ရှိရင်လွန်ခဲ့တဲ့14ရက်အတွင်းမှာတရုတ်ပြည်ကနေဝမ်မျိုးကိုတွားရောက်ခဲ့တဲ့ကြောင့်ရှိလို့ရှိရင်ဒါကိုသံတရားလူနာဖြစ်တယ်။တတ်မှတ်ပြီးတော့တခွဲနှမှုနဲ့ကြာယူပြီးမျိုးသားကျမမှုတခွဲမှုဆိုင်ရာဌာနကို NHL ကိုပို့ရမယ်။နောက်အလို့သံတရားလူနာရှိလို့ရှိရင်တရားထားရှိပြီးတော့သက်ဆိုင်ရာဆွေးယုံများဆိုတရားကုသဆောင်ပြင်ဆင်ထားရှိဖို့နဲ့လိုအပ်တဲ့စိတ်ပစ္စည်းများကိုချုပ်တင်ပြင်ထားရှိဖို့ရယ်။ကျမရေဝန်ထမ်းများကိုဒီယောဂဖြစ်စဉ်နဲ့ပတ်သက်ပြီးတော့မိမိကိုကူးစက်ခြင်းမရှိစေဖို့သံတရားလူနာတွေကြိုက်ကြလို့ရှိရင်ယောဂဖို့မကူးစက်အောင်ဒီလိုဆောင်ရည်ရန်ဆိုပြီးတော့သူတို့စီအကြောင်းကြားစာတွေတော့ထုတ်ရှိပြီးဖြစ်ပါတ
ယ်။ဒီယောဂရဲ့လက္ခဏာအများစုကကိုပူပြီးဖျားတာအသက်ရှူကျက်တာနဲ့အဆုတ်နှစ်ဖက်လုံးယောင်နေတာတွေ့ရတတ်ပြီးရာသီတုတ်ကွေးယောဂလက္ခဏာနဲ့ဆင်တူတယ်လို့ဆိုပါတယ်။တရုတ်နိုင်ငံနဲ့အိမ်နီးချင်းနိုင်ငံကလေဆိပ်တွေမှာယောဂဖို့တန်တရားရှိသူကိုရှာဖွေစစ်ဆေးဖို့အတွက်အသီးသီးဆောင်ရွက်နေကြပြီးမြန်မာနိုင်ငံကနိုင်ငံတကာလေဆိပ်တွေမှာလည်းစစ်ဆေးဆောင်ရွက်တဲ့လုပ်ငန်းစဉ်တွေစတင်နေပါပြီ။ရန်ကုန်မန္တလေးနဲ့နေပြည်တော်လေဆိပ်တွေမှာရောက်ရှိလာတဲ့ခရီးသွားတွေကိုအပြားရှိမရှိစမ်းသပ်စစ်ဆေးနေပြီးတန်တရားဖြစ်ပွဲလူနာတွေကိုတီးတန့်ထားရှိပြီးကုသနိုင်မှုကိုဆောင်ရွက်ထားပြီလို့လည်းပြောပါရစေ။ တရုတ်နိုင်ငံမှာ2002ခုနှစ်တုန်းက SARS လို့ခေါ်တဲ့ကူးစက်မြန်ပြင်းထန်အဆုတ်ရောင်ယောဂဖြစ်ခဲ့ပြီးအရှတိုက်အထိပြန့်နှံ့ခဲ့တာကြောင့်တစ်နှစ်အတွင်းမှာယောဂကူးစက်ခံရသူ 8,000 ကျော်တဲ့က 1,000 နီးပါးတည်ဆုံးခဲ့ရတဲ့ဖြစ်စဉ်ရှိခဲ့ပါတယ်။ဒါပေမဲ့အခုဖြစ်ပေါ်နေတဲ့ယောဂနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့ကြိုတင်ကာဝေးရေးလုပ်ငန်းစဉ်တွေကိုပြင်ဆင်ထားတာကြောင့်ပြည်သူတွေအနေနဲ့စိုးရိမ်ထိတ်လန့်နေစရာမလိုကြောင်းလဲထောက်တာခင်ခင်ကြီးကပြောပါတယ်။
ဒီမှန်မှာဖြစ်တဲ့အမျိုးမျိုးမရှိတခွဲတူနိုင်မရှိတဲ့မိုးနေရာရောက်တာဒီမှာနိုင်ငံမှာတော့ဖြစ်ပေါ်ခြင်းလည်းမရှိသေးပါဘူး။တန်လျာလူနာနေတယ်မရှိသေးပါဘူး။ဒါကြောင့်မို့ဆိုးရိမ်ကြောင်းလာမှုမဖြစ်နေဘဲနဲ့ဒီကျန်းမာရေးဝန်ကြီးဌာနရဲ့ခြေထောက်ပြည်ကြီးထုတ်ပြန်ချက်တွေကိုနောက်တစ်ခါဆောင်ရွက်ဆောင်ရွက်လေးတွေကိုလိုက်နာမယ်ဆိုလို့ရှိရင်တော့ဆိုးရိမ်စရာမလိုဘူးလို့ပြောချင်ပါတယ်
။ဒီယောဂအမျိုးအစားကိုတိတိကျကျသိရဖို့ကမ္ဘာကျန်းမာရေးအဖွဲ့ကရှာဖွေနေဆဲဖြစ်ပြီးမြန်မာနိုင်ငံအနေနဲ့လည်းအာဆီယံကျန်းမာရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့တွေနဲ့ပူးရဲဆောင်ရွက်နေတာကြောင့်ပြည်သူတွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေကိုသာစောင့်ကြည့်လိုက်နာဖို့ကိုလည်းတိုက်တွန်းထားပါတယ်
။ဆုစုပြပြသွားတာပါရှင်။ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံရဲ့နယ်စပ်ဆုံခလာခရိုင်စရောင်မြို့နယ်လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်မှထိန်းသိမ်းထားတဲ့ရိုဟင်ဂျာတွေထောင်ပေါက်ပြေးသွားလို့ထိုင်းအာဏာပိုင်တွေအခုလိုက်ပြီးတော့ရှာဖွေနေပါတယ်။ထွက်ပြေးသူ19ယောက်အနက်6ယောက်တန်ရာရထားတဲ့သူတယောက်ကိုတော့ပြန်ဖမ်းမိတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံတောင်ပိုင်းစုံကလာခရိုင်စတောင်းမြို့နယ်အတွင်းကလဝကအချင်းထောင်ကနေဇန်နဝါရီလ10ရက်နေ့မနေ့ပိုင်းမှာထောင်ရဲ့အမိုးကိုဖောက်ပြီးထွက်ပြေးခဲ့ကြတဲ့ထိမ့်သိမ့်ခံထားရတဲ့ရိုဟင်ဂျာ19ဦးကိုဖမ်းဆီးနိုင်ဖို့စတောင်းမြို့ရဲတပ်ဖွဲ့ဝင်တွေ430နေကြောင်တပ်တွေစုပေါင်းပြီးရှာဖွေဖမ်းဆီးနေတဲ့အကြောင်းစုံကလာခရိုင်ရဲတပ်ဖွဲ့မှဖုံဖန်းစင်စငန်ကထုတ်ဖော်ပြောဆိုသွားပါတယ်မနေ့ပိုင်းမှာထောင်ပေါက်ပြီးထွက်ပြေးသွားခဲ့တဲ့သူတွေကိုဖမ်းမိနိုင်ဖို့အတွက်နေရာအားလုံးကိုပိတ်ဆို့ရှာဖွေနေတယ်ဆိုတဲ့အကြောင်းပြောဆိုသွားတာပါထောင်ပေါက်ပြီးထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာ19ဦးတည်းကတဦးကိုတော့ခြေထောက်ဒဏ်ရာတွေနဲ့ဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအာဏာပိုင်တွေကပြောပါတယ်အခုထွက်ပြေးသွားတဲ့သူတွေကိုဖမ်းဆီးနိုင်ဖို့အတွက်ထိုင်းမလေးနယ်စပ်ရာဘာတစ်တော်တစ်လျှောက်မှာလည်းနေကြောင်ဆောင်စစ်တပ်အဖွဲ့ဝင်တွေကအနက်ခံခွေးတွေတုံးပြီးရှာဖွေနေကြပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့မင်္ဂလာနယ်စပ်ကနေလူရင်ကြတွေဟာအကြောင်းမျိုးမျိုးနဲ့ထိုင်းနိုင်ငံတဲကိုပုံလန်းရည်လန်းနေတုံးပြီးဝင်ရောက်လာနေတာပါအခုထိမ့်သိမ့်ခံရသူတွေကတော့ထိုင်းမလေးနယ်စပ်ကိုလူကုန်မှုသူတွေကခေါ်လာပြီးတဲ့နောက်စွန့်ပစ်သွားရတာကနေထိုင်းအာဏာပိုင်တွေကသူတို့ကိုဖမ်းမိခဲ့တာဖြစ်ပါတယ်သူတို့တွေကိုနေရရင်ပြန်ပို့လို့မရတာကြောင့်ထိုင်းလာဝကအချင်းထောင်နေမှာကြာရှည်ထိမ့်သိမ့်ထားရတာကနေအခုလိုမျိုးမကြာခဏထောင်ပေါက်ပြေးမှုတွေဖြစ်ပေါ်နေတာပါလက်တလုံးမှာလည်းဆုံကလာခရိုင်အတွင်းအချုပ်တိုင်းမှာဖမ်းဆီးခံရသူတွေနဲ့ပြည်နေကြောင်းစုံခလာခရိုင်ဟဲ့ရိုင်မြို့နယ်မှာရှိတဲ့ရွှေတောင်လို့သမအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပဒေကလည်းပြောပါတယ
်လက်ကလို့အရှင်မှာတော့အောင်ကျော်လာရှိသေးတယ်မှာအကုန်လုံးဒီကျွန်တော်တို့စုံခလာခရိုင်အလျှောက်တိုင်းမှာနေပြီးတော့အကုန်လုံးမပြည်နေတယ်ဟုတ်ကဲ့
ထိုင်းမလေးနယ်စပ်စုံခလာခရိုင်ထဲမှာ2019ခုနှစ်အတွင်းမှာလူကုန်မှုခံရသူ 9,000 လောက်ကိုဖမ်းဆီးခဲ့ပါတယ်ရာဂဏန်းလောက်ကိုတော့ပြစ်ဒဏ်ပေးပြီးတာနဲ့ပြည်နယ်ဒဏ်ပေးခဲ့ပြီးနယ်စပ်ကနေပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့ဗုဒ္ဓဦးနေညာပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းမှာဒီဘက်ကိုအလှည့်ပေးကြပါတယ်။အမေရိကန်တပ်ဖွဲ့တွေစီးရီးယားနိုင်ငံကရုတ်သိမ်းသွားတာနဲ့တူရကီတပ်တွေကစီးရီးယားနိုင်ငံနဲ့ဝင်ပြီးထိုးစစ်တွေဆင်နွှဲနေတာကြောင့်အရင်ကတည်းကမတည်မငြိမ်ဖြစ်နေတဲ့နယ်မြေဟာပိုးပြီးတော့ရုံရင်ဆန်ခတ်တွေများလာခဲ့ပါတယ်။တူရကီရဲ့ထိုးစစ်ပြီးမှ Islamic State စစ်သွေးကြွတွေဒေသတွင်းမှာပြန်ပြီးတော့ခေါင်းထောင်လာမှာကိုဒီနယ်မြေတွေကဘာသာရေးခေါင်းဆောင်တွေအထူးစိုးရိမ်နေပါတယ်။ VOA သတင်းတောက် Stella Group Grigori ကခတ်အများစုထိမ့်ချုပ်ထားတဲ့မြို့တစ်မြို့ကအာမေးနီးယားဘာသာရေးခေါင်းဆောင်တချို့နဲ့ဆွေးနွေးထားတာကိုကိုရဲမင်းထွန်းကအပြည့်အစုံပြောပြပါမယ်ရှင်။
အောက်တိုဘာလ6ရက်နေ့ကစလို့ဆီးရီးယားနယ်စပ်ကနေအမေရိကန်တပ်ဖွဲ့ဝင်100ကျော်ယူသိမ်းသွားပြီးတဲ့နောက်မှာတော့တူရကီတပ်ဖွဲ့တွေဟာဆီးရီးယားမြောက်ပိုင်းဒေသမှာထိုးစစ်ကြီးတရက်ဒရက်ဆက်ဆင်နွှဲခဲ့ပါတယ်။တူရကီရဲ့ထိုးစစ်ကြောင့်ဗျုပ်ပြက်ဖြစ်နေတဲ့အခြေအနေကိုအခွင့်ကောင်းယူပြီးဒေသရင်းခြေကုပ်ရယူထားမှုတဲ့ Islamic State အကြမ်းဖက်အဖွဲ့ပြန်လည်ခေါင်းထောင်လာမလားဆိုတဲ့စိုးရိမ်ပူပန်မှုတွေဒေသခံတွေကြားထွက်ပေါ်နေခဲ့ပါတယ်။နော်ဗလာ၁၇ရက်နေ့က IS တနတ်သမားတယောက်ကခရီးယန်ဖုန်တော်ကြီးဟပ်ဆပ်ဗီဒိုယန်နဲ့သူ့ရဲ့ဖခင်ဖြစ်သူအိဗရာဟင်ဗီဒိုယန်တို့ကိုပြစ်တက်လိုက်တဲ့အချိန်မှာတော့အဲ့ဒီလိုစိုးရင်ကြောက်ကြမှုတွေဟာအစ်စ်မှန်ပဲဆိုတာသိမြင်လာခဲ့ရပါတော့တယ်။ဖာသာဗီဒိုယန်ဟာတူရကီနယ်စပ်နာကတ်လူမျိုးစုအများစုထိန်းချုပ်ထားတဲ့ကော့ရှ်ပီရှလီမျိုးအတွင်းကအာမေးနီးယားကက်သလစ်ဘာသာဝင်တွေရဲ့ခေါင်းဆောင်ပါ။သူ့ရဲ့ဇာပနာကိုလူတွေရာချီတက်ရောက်ခဲ့ကြပါတယ်။သူကိုဆုံးရှုံးရလို့ဝမ်းနဲ့ချီးကျွဲရတယ်လို့ဖုန်တော်ကြီး11အဟေယန်ကပြောခဲ့ပါတယ
် Father Hafsir was murdered by the terrorist people
Father Hafsir ဟာဂျမ်ဘတ်သမားတွေတတ်တာကိုခံခဲ့ရပါတယ်ဂျာဇီရာမျိုးကအာမေးနီးယားလူမျိုးတွေအားလုံးအတွက်တော့သူ့ကိုဆုံးရှုံးရတာဝမ်းနဲ့ချီးကျွဲကြပါသူကဘုရားသခင်ကိုအလုပ်ကျွေးပြုခြင်းတို့ပြည်သူတွေကိုလည်းအလုပ်ကျွေးပြုခြင်းတို့ပ
ါအခုလို IS အချမ်းဖက်သမားတွေခေါင်းပြန်မထောင်ခင်မှာပဲဆီးရီးယားကခရီးယန်အတိုင်းဝိုင်းဟာအစ္စလာမ်ဘာသာဝင်အင်အားစုတွေရဲ့ချိန်ချောင်းမှုတွေစစ်တကြနဲ့ဖိနှိပ်ခွဲခြားဆက်ဆံခံရတာတွေအလုပ်အကင်ကန့်သတ်ခံရတာတွေနဲ့ဒီသားကိုသူတို့ဘာသာဝင်တွေစွန့်ခွာမှုနှုန်းမြင့်တက်နေတာကိုရင်ဆိုင်နေကြရပြီးဖြစ်ပါတယ်အရင်ဒီအရက်ဒေသမှာသူတို့မျိုးနွယ်တူလူနှစ်သန်းအခိုင်မာရှိရာကနေအခုတော့7000အထိရောက်ကြသွားကြတာပါဒီလိုအချိန်မှာပဲဆီးရီးယားကတခြားလူနည်းစုမွတ်စလင်တွေအကြားမှာခရီးယန်အာမေးနီးယားတွေစိတ်ဖြစ်သိမ့်မှုတချို့ကိုရှာဖွေတည်ရှိခဲ့ကြပါတယ်ဒေသခံအာမေးနီးယားလူမျိုးအမန်နေဘဒယန်ကလုံးလုံးစဲအာမေးနီးယားရဲ့အခြေအနေကောင်းပါတယ်လို့ဆိုပါတယ်
The Arabs welcomed us with open arms and saved us from being killed.
အရပ်တွေကကျွန်တော်တို့ကိုလက်ကမ်းကျူဆူကြတယ်လို့ကျွန်တော်တို့အသက်တွေကိုလည်းခဲခဲ့ပါတယ်။ကျွန်တော်တို့အခုအခြေအနေကောင်းပါတယ်။အရပ်တွေနဲ့တခြားလူအဖွဲ့အစည်းတွေကကျွန်တော်တို့ကိုလေးစားသမှုရှိပါတယ်။အခုတလောတော့အစ်ရဲ့အကျိုးဆက်တွေကျွန်တော်တို့ခံရတယ်။ဒါပေမဲ့ကျွန်တော်တို့လူအဖွဲ့အစည်းနဲ့ကလေးတွေရဲ့ကျောင်းတွေရောဖျားကျောင်းတွေကိုရောအားလုံးကိုစောင့်ရှောက်ကာကွယ်တော့မှာပါ။တူရကီထိုးစစ်ကကျွန်တော်တို့အပေါ်တိုက်ခတ်မှုရှိပေမဲ့ဘယ်လိုပြန်တုံ့ပြန်ရမလဲဆိုတာနားလည်လို့ကျွန်တော်တို့မကြောက်ပါဘူး။
အနည်းအသင့်နဲ့အဟောင်းတွေကြားမှာပဲအာမေးနီးယားတွေတော်တော်များများကသူတို့မလိုလားတဲ့အပြောင်းလဲကိုထိုင်ကြည့်မနေကြပါဘူးဆီးရီးယားနယ်မြေထဲရောက်နေတဲ့တူရကီတွေကိုပြန်လည်တိုက်ထုတ်နေတဲ့တပ်ဖွဲ့တွေနဲ့အတူပူးပေါင်းခဲ့ကြပါတယ်အဲ့ဒီလိုပူးပေါင်းခဲ့သူအာမေးနီးယားအမျိုးသမီးတစ်ယောက်ကတူရကီတပ်တွေကိုကြောက်စရာမလိုဘူးလို့ပြောပါတယ
်မူကာတဲလင်စာကမန်ဆရာမူကာတဲလင
် I've been fighting for 8 years we want to resist
ဒီမှာတိုက်ပွဲထဲမှာရှိနေတာ၈နှစ်ရှိပြီကျမတို့ကိုခုခံကာကွယ်ခြင်းနဲ့အရင်ခံခဲ့ရတယ်လို့မျိုးပြန်ပြီးမကြုံခြင်းဘူးလူမျိုးတုံးတက်ပြတ်မှုကိုတကြော့ပြန်မကြုံခြင်းပါဘူးတူရကီသမရအာရိုဝန်ကဒီမှာလာပြီးအာမေးနီးယားတွေကိုတတ်ဖို့တင်မကဘူးခတ်တွေနဲ့အာရက်တွေကလည်းတတ်မှာသူ့ရဲ့လင်းရင်မြန်တွေကိုရောသူ့ရဲ့မဟာမိတ်တွေကိုရောကျမတို့မကြောက်ဘူး
အာမေးနီးယားတော်တော်များများဟာ1915ခုနှစ်ကတူရကီတွေအာမေးနီးယားအပေါ်လူမျိုးတုံးတပ်ဖြတ်မှု genocide လုပ်ဆောင်ခဲ့တာမျိုးတကြော့ပြန်ဖြစ်မှာကိုစိုးရိမ်နေကြပါတယ်။ဒါကြောင့်အခုသူတို့ရန်သူတဲ IS တွေကိုသာမကရန်သူဟောင်းတူရကီတွေကိုလည်းမဖြစ်မနေပြန်လည်တိုက်ခတ်ရမယ်လို့ခံယူထားကြကြောင်းပါခင်ဗျာ။
ကိုရမင်းထွန်းပြောပြသွားတာပါရှင်ကျမတို့ VOA ကိုဝေဖန်ကြံပေးစာတွေပေးပို့လိုတဲ့နားဆင်လိုတဲ့တေးသချင်းတွေတောင်းယူလိုတဲ့ဆိုရင် VOA ရဲ့စာတိုက်လိပ်စာက VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှ855ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဇန်နဝါရီလ10ရက်ဗုဒ္ဓဦးနေညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့ VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်။အခုည10နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့ဥကျော်ဇန်တာရဲ့မြမအရေးသုံးသက်ချက်ကိုအရင်ဆုံးနှာစင်ရဖို့ရှိပြီးလူမှုကျန်းမာရေးအစီအစဉ်မှာနှာစင်ကြရမှာကတော့
2030ကျရင်တော့လူတိုင်းလက်လမ်းပြီးတဲ့ကျန်းမာရေးစောင့်ရှောက်မှုလွှမ်းခြုံနိုင်ရေးပေါ့လေ။ဒီအတွက်ကိုကျွန်တော်တို့ကဂရုပြုပြီးသားဖြစ်တဲ့အတွက်အခုဆိုရင်အကောင့်တွေပေါ်တာ
ကျမ်းမာရေးဝန်ဆောင်မှုတွေအကြောင်းရန်ကုန်တိုင်းဒေသကြီးကျမ်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းမြင့်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါ။အဲဒီနောက်မှာတော့အားကစားသတင်းလွှာအစီအစဉ်ကိုလည်းနားဆင်ကြားရဖို့ရှိပါတယ်ရှင်။အခုရင်ဆုံးမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးသွားပါမယ်။အခုတလောသတင်းတွေထွက်နေတဲ့အတိုင်းတရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာရောက်လည်ပတ်ဖြစ်မယ်ဆိုရင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုလက်တွေ့တိုးမြှင့်ဖော်ဆောင်တာထက်မြန်မာနိုင်ငံအပေါ်ထားရှိပြီးသားဖြစ်တဲ့တရုတ်ရဲ့ထောက်ခံအားပေးမှုကိုအခိုင်အမာထက်မှန်ပြသတဲ့သဘောထားဖြစ်လိမ့်မယ်လို့အမေရိကန်ပြည်ထောင်စုစတီဆန်မူဝါဒလေ့လာရေးအဖွဲ့ပူးတွဲညွှန်ကြားရေးမှူးယွန်ဆန်ကဆိုပါတယ်။တရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်ဆန်နဲ့ဥကျော်ဇန်တာတို့ဆွေးနွေးသုံးသပ်ချက်ကိုနားဆင်နိုင်ပါပြီရှင
်။ဒုစရခင်ဗျာအခုတရုတ်သမ္မတရှီဂျင်းပင်မြန်မာနိုင်ငံကိုလာမယ်လို့သတင်းတွေထွက်နေပါတယ်။ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကြိုတင်သုံးသပ်ကြရလေကျွန်တော်လုပ်ချင်တဲ့သဘောဖြစ်ပါတယ်။ဒီခေတ်စဉ်ကဘယ်လောက်ထူးခြားလဲဆိုတာပထမဦးဆုံးသုံးသပ်စီချင်ပါတယ်ခင်ဗျာ။
I would like to point it out first of all that if this trip is going to happen
တကယ်လို့ဒီခီးစင်တကယ်ဖြစ်လာမယ်ဆိုရင်ဒီတည်င်းထွက်ပေါ်ပြန့်နှံ့မှုဟာနှစ်ဖက်အစိုးရတွေကတရားဝင်ထုတ်ပြန်တာမဟုတ်ဖ ೇನೆ တည်င်းထွက်လာတာဟာထူးခြားချက်ဖြစ်တယ်လို့ပထမဆုံးပြောချင်ပါတယ်ဒုတိယချက်ကတော့အရှင်ပြောသလိုပဲဒီခီးစင်ဟာဒီလနှောင်းပိုင်းမှာဖြစ်မြောက်လာမယ်ဆိုရင်ဒါဟာရှီကျင်းပင်အနေနဲ့2013မှာတရုတ်နိုင်ငံခေါင်းဆောင်ဖြစ်လာပြီးတဲ့နောက်မြန်မာနိုင်ငံကိုပထမအဦးဆုံးအကြိမ်လာရောက်မဲ့ခီးစင်လည်းဖြစ်ပါလိမ့်မယ်နောက်တစ်ချက်ကပြီးခဲ့တဲ့6နှစ်9နှစ်ကာလအတွင်းမှာရှီကျင်းပင်ကဒီအကြံနဲ့အရှိတောင်အာရှနိုင်ငံတွေအားလုံးကိုတွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံကိုခြံထားခဲ့ပါလေဒီလိုဖြစ်ခဲ့ရတာတိကျတဲ့အကြောင်းရှိပါလေမြန်မာနိုင်ငံရဲ့တရုတ်စံကြည်ရဲ့ခံစားမှုတွေကိုတရုတ်ကမြင်ထားတယ်မြန်မာနိုင်ငံကလည်းအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ကောင်းလာတော့ဦးသိန်းစိအစိုးရရဲ့အနောက်နိုင်ငံတွေဆိုင်ရာမဟာဗျူဟာကိုတရုတ်ဘက်ကနေပြီးတော့မေးခွန်းထုတ်နေတဲ့အချိန်ဖြစ်ပါလေဒါကြောင့်အခုချိန်မှာရှီကျင်းပင်မြန်မာနိုင်ငံကိုသွားမဲ့ခီးစံဟာတရုတ်မြန်မာဆက်ဆံရေးအတွက်စာနစ်နာအစ်စ်ဒါမှမဟုတ်ခေတ်စ်တစ်ခုကိုစတင်လိုက်တာလည်းဖြစ်ပါလေ
။ဒါပြင်အခုချိန်ကမြန်မာနိုင်ငံအတွက်နိုင်ငံတကာအစိုင်းပိုင်းမှာအတော်လေးအချင်းချင်းကြုံရတဲ့ကာလလို့ပြောရင်မှားမယ်မဟုတ်ပါဘူး။ဆိုတော့ဒီလိုအချိန်မျိုးမှာတရုတ်သမ္မတရှီကျင်းပင်လည်းလက်ပတ်တာဟာခွင့်အခါကောင်းတဲ့အချက်တရက်လို့သုံးသပ်ရင်တော့ရမလားခင်ဗျာ။
It would be literally within a month of Aung San Suu Kyi's appearance at the ICJ in
Dhaka. Aung San Suu Kyi အနေနဲ့ The Hague မြို့က ICJ မှာတွားရောက်ထွက်ဆိုပြီးတလတိတိပြည့်ပြီးချိန်ဖြစ်တော့ဒီခရီးစဉ်ဟာနှစ်နိုင်ငံသွေးစည်းညီညွတ်မှုကိုအခိုင်အမာပြသလိုက်တာထောက်ခံမှုကိုအခိုင်အမာပြသလိုက်တာပါမြန်မာနိုင်ငံဟာနိုင်ငံတကာမှာအထူးကြံဖြစ်နိုင်ခြင်းရှိပေမဲ့မိမိတို့တရုတ်နိုင်ငံကတော့မြန်မာအတွက်အခက်တွေ့ခြင်းကူညီတဲ့မိတ်ဆွေစစ်ဖြစ်တဲ့ဆိုတာကိုပြသလိုက်တာပဲဖြစ်ပါလေ။ဒါကြောင့်ဒီရှူတောင်းကကြည့်မယ်ဆိုရင်တရုတ်သမ္မတရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံအတွက်နိုင်ငံတကာအခင်းကျင်းမှာတိတ်ထူးခြားအရေးပါတယ်လို့ကျွန်မထင်ပါတယ်
။နောက်ပြည်တွင်းရေးနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်လည်းစီရေးပဋိပက္ခတွေကြီးထွားလာနေခြင်းဖြစ်ပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာအေအေနဲ့ဖြစ်နေတဲ့ခကြအတော်လေးအခြေအနေဆိုးလာနေပါတယ်။တကိစားဟာအေကတရုတ်ရဲ့စီးပွားရေးစီမံကိန်းတွေကိုမနှောက်ယှက်သမျှကာလပတ်လုံးတိုက်တာလှုပ်လို့တရုတ်ဘက်ကလွှတ်ပေးထားတယ်ဆိုပြီးတော့သုံးသပ်သူတို့ချိုးလဲရှိနေပါခင်ဗျာဒီကိစ္စမှာရောအခုတရုတ်ကမနာလာရောက်တုံတစုံတရာဝင်ရောက်ဖြန့်ဖြည့်ပေးနိုင်မဲ့အလားအလာတွေပေါ်ထွက်လာနိုင်တယ်လို့ယူဆနိုင်ပါလားခင်ဗျာ
Well, I think first that there's an exaggeration of China's role in terms of
ဒီမှာထင်မှာရောအေအပေါ်မှာတရုတ်ရဲ့ထိန်းချုပ်နိုင်မှုနဲ့ပတ်သက်လို့နည်းနည်းချက်ကားထားလို့ထင်ပါတယ်တကယ်တော့အေဟာသူ့ကိုယ်ပိုင်မူဝါဒကိုစိတ်တိုင်းကျရေးဆွဲချမှတ်ပြီးတော့သူ့ဟာသူလှုပ်ရှားနေရလဲဖြစ်ပါလေ။နောက်ပြီးတော့ရွှေလီမူဆယ်ကနေမန္တလေးထိဖောက်လုပ်ထားတဲ့တရုတ်ရဲ့ဆက်သွယ်ရေးလမ်းကြောင်းတစ်လျှောက်မှာအေဟာပြီးခဲ့တဲ့နေရာတွေတုန်းကတိုက်ခိုက်ခဲ့ရပြီးရှိပါလေ။ ဒီအုပ်မြန်မာစီးပွားရေးစဉ်ဆက်အတွက်အနောက်ရှက်တွေအများကြီးဖြစ်စေခဲ့တာပါ။ဒါကိုကြည့်မယ်ဆိုရင်ရှင်ပြောတာတွေနဲ့ကွဲလဲနေပါတယ်။တရုတ်ကအေးအပေါ်မှာထိန်းချုပ်နိုင်စွမ်းရှိရဆိုရင်ဒီတိုက်ခိုက်မှုတွေဘယ်ဖြစ်လာပါမလဲ။
Okay, ayo tiyau pakai pawai pada mumu sibu lusuin di ini pun ni perdi pakai apa mah tiyau ye ya cuci itu tiyau ni ni perlu sungsan luar jadi tu. Yang saya mungkin lepjo bau.
I think the Burmese population or the Burmese government just sometimes off.
Nampak di dewi ni nampak soya macam kena mayo ni dek kisah kugaro. Piba atau bapa bawa ni temroga KIA tamam ho AA tamam ho mian bai mahami apoi dogo. ကြောက်ကြားစစ်နဲ့အနိုင်တိုက်နိုင်တယ်လို့ယူဆထားပါပါဒါဟာအထင်နဲ့ပြောတဲ့ကိစ္စဖြစ်တယ်နဲ့လေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြည်လဲတင်းမြေရေးဟာနောက်ဆုံးတနေ့မှာတော့ဗမာလူများစုနဲ့တိုင်းသားလူနည်းစုတို့အကြမ်းမှာဒါဖြစ်ပါတယ်မြန်မာနဲ့တရုတ်နှစ်နိုင်ငံပြည်လဲတင်းမြေရေးမဟုတ်ပါဘူးဒါပေမဲ့ဗမာပြည်ကွန်မြူနတီပါတီနဲ့ပတ်သက်တဲ့ကိစ္စမှာတော့တရုတ်ကသာကူညီထ
Okay. First off, China's support of the Burmese Communist Party had happened in Cultural Revolution. And during the Cultural Revolution,
ပထမဆုံးဗမာပြည် Communist Party ကိုတရုတ်ကထောက်ခံအားပေးခဲ့တာကရင်းကျေးမှုတော်လှန်ရေးကာလတုန်းကဖြစ်ပါတယ်။အဲ့ကာလတုန်းကတရုတ်ဟာတော်လှန်သောနိုင်ငံခြားရေးမူဝါဒ Revolutionary Foreign Policy ကိုချမှတ်ပြီးတော်လှန်ရေးကိုပြပတင်ပို့ရေးလုပ်ခဲ့တာပါ။ အဲ့ဒီမူဝါဒကိုတရုတ်နိုင်ငံကအခုခါမှမကျင့်သုံးတော့ပါဘူး။ဒါကြောင့်အနေထားကလုံးဝခြားနားပါတယ်။ဒုတိယချက်ကတရုတ်ထောက်ခံအားပေးမှုအရေးဆိုင်လိုက်တော့ဗမာပြည်ကွန်မြူနတီပါတီပြိုကွဲပြီးတော့အခုတရုတ်မြန်မာနယ်စပ်တလွှားမှာတိုင်းရင်းသားအင်အားစုတွေကိုဖန်တီးလိုက်တာပဲဖြစ်ပါတယ်။ဆိုတော့တရုတ်ဟာဗမာပြည်ကွန်မြူနတီပါတီနဲ့ဒီတိုင်းရင်းသားအုပ်စုတွေပေါ်မှာထောက်ပံ့မှုထောင်ကိုရာ90%အစောပိ ဒီနေ့ကတော့ညင်းကြဲရေလုံနိုင်ခဲ့ပါတယ်တရုတ်ကူညီမပါဘဲလုတ်ခဲ့တာပါဒီနေရာမှာလူတွေယူဆကြတာကတော့တရုတ်မြောက်ပြီးလို့ဘာကပါကြီးထွားခဲ့တယ်တရုတ်ကူညီရဲ့ဆိုင်းလိုက်တော့ဘာကပါကြာရှုံးသွားတယ်အလားတူပဲအခုလည်းတရုတ်ကတိုင်းနာအုပ်စုတွေကိုထောက်ခံအားပေးနေတယ်လို့လူတွေကမှတ်ယူထားကြတာပါဒီလိုပြောနိုင်ဖို့အထောက်အထားတွေရှာပြီးတော့အများကြီးသူတည်တနာလုပ်ဖို့လိုပါသေးတယ်
ဆိုတော့အခုတရုတ်သမားရဲ့ခီးစဉ်ဟာဒီတိုင်းရင်းသားပြည်ပခန့်တွေပြည်လေတွေအတွက်တစုံတရာအပြုသဘောဆောင်တဲ့လက္ခဏာဖြစ်လာနိုင်တယ်ဆိုတဲ့သဘောမျိုးမတွေ့ရဘူးဆိုတော့တခြားမျိုးလင်းချက်တွေကဘာရှိနိုင်မလဲတရုတ်ဘက်ကတော့မြန်မာနိုင်ငံထဲမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေကြတယ်ဆိုတော့သူတို့ရဲ့စီးပွားရေးစီမံကိန်းတွေဖြစ်တဲ့ CME စီလိုခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်
What does China want from it?
ဒီချီးစင်ကတရုတ်ဘာလို့ကျင်လဲဆိုတာကိုပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတဲ့မေးခွန်းလို့ထင်ပါတယ်။ရှင်ပြောတဲ့ CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကျန်တိဆောက်ရေးစီမံကိန်းတွေဟာစတင်နေပါပြီ။ရှီကျင်းပင်လာရောက်လဲပဲချင်းမရှိတဲ့လွန်ခဲ့တဲ့10နှစ်အတာကာလအတွင်းမှာစတင်ခဲ့တာပါ။နောက်ရိုဟင်ဂျာပြည်သားနဲ့ပတ်သက်ပြီးတော့အခက်ကြုံနေတဲ့ကိစ္စမှလည်းထောက်ခံမှုကိုလည်းဒီသမရမလာရောက်ဖဲနဲ့စတင်ပြသထားပြီးဖြစ်နေပါတယ်။ဒါကြောင့်အခုရှိချင်းပြရဲ့ခီးစင်ဟာအပေါ်ရန်လူမြင်ကောင်းအောင်လုပ်တဲ့ symbolic သဘောထားဖြစ်တယ်လို့ကျွန်မပြောချင်ပါတယ်။တကယ်တော့နှစ်နိုင်ငံဆက်ဆံရေးလမ်းကြောင်းဟာအပြုသဘောနဲ့တည်ရှိနေတာဖြစ်ပါတယ်။ဒီစီမံကိန်းတွေပူးပေါင်းဆောင်ရွက်မှုတွေလည်းရှိနေနေပြီးဖြစ်ပါတယ်။ဒါကြောင့်ဒီခီးစင်ဟာနှစ်နိုင်ငံဆက်ဆံရေးမှာထိုးပေါက်ကျော်လွှားမှု breakthrough တခုမဟုတ်ဘဲနဲ့အပေါ်ရန်သဘောစတိသဘော symbolic သာဖြစ်တယ်လို့ပြောချင်တာပါ
။ဒီကြောက်ချူအထူးစီးပွားရေးဇုန်နဲ့ပတ်သက်ပြီးအခြေအနေကတော့အပြုသဘောဆက်လက်ဖြစ်ထွန်းနေတယ်အလုပ်ဖြစ်နေတယ်လို့ပြောနိုင်ပါရဲ့လားအသေးချာတချို့လူတွေကသိဘဝင်မကြရဘူးဒီစီမံကိန်းနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဒေတာခံတွေရဲ့အကျိုးစီးပွားမပါဘူးလို့ညှဉ်းပန်းတယ်လို့ကြားနေရပါတယ်ဆိုတော့ဒီခေတ်စဉ်မှာဒီပြဿနာတွေပြည်လေရောပွားသွားနိုင်စရာကောင်းမတူဘူးခင်ဗျာ
Well in terms of the Jiaopu special economic zone we know that the
ဒီကိစ္စမှာကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းပမာဏကိုအများကြီးလျှော့ချဖို့သဘောတူထားကြပြီလို့သိရပါတယ်ပထမအဆင့်မှာအကျိုးမြတ်ရှိရဆိုရင်နောက်တစ်ဆင့်မှာဆက်လုပ်နေရမှာဖြစ်ပါလိမ့်။နောက်အထူးစီးပွားရေးဆောင်ဆက်မှုကဏ္ဍမှာတော့မြန်မာဘက်ကဘလို့သတ်မှတ်ချက်တွေထားရှိလို့လဲဆိုတာကိုပြောရမှာဖြစ်ပါလိမ့်။ကြောက်ဖြူရင်းနှီးမြှုပ်နှံရေးကိစ္စမှာတရုတ်စိတ်ဝင်စားမှုကတော့လုံးဝသိကြပါလိမ့်။ဒါဟာသူတို့အကျိုးစီးပွားကိစ္စပါ။ဒါပေမဲ့ဘလို့သတ်မှတ်ချက်တွေနဲ့လုံးကြမလဲဆိုတာပါပဲ။
နောက်မပြီးမပြတ်ဖြစ်နေသေးတဲ့ကိစ္စတစ်ခုပြောချင်ပါတယ်။အဲ့ဒါတော့မြစ်ဆုံကိစ္စပါပဲ။တချို့ကသုံးသပ်ကြတယ်မြစ်ဆုံကိုတရုတ်ဘက်ကဆက်လက်လုခွင့်မရရင်တောင်မှ ဒီကြောက်ဖြူစီမံကိန်းတို့စီးပွားရေးဇင်းညာနေသားတို့စတဲ့တခြားစီးပွားရေးရင်းနှီးမြှုပ်နှံမှုတွေအခွင့်အရေးရသွားပြီဖြစ်တဲ့အတွက်ကြောင့်မြေဆုံကိစ္စကိုတေကမိမိပျောက်ပျောက်ဖြစ်သွားလိမ့်မယ်ကျင်းပ်သွားလိမ့်မယ်လို့တွေ့ကြရတယ်ရှိပါတယ်အဲဖြစ်နိုင်ပါသလားကျောင်းဆရာ
I would like to say that these projects are separate projects and they are not interlinked
ဒီစီမံကိန်းတွေဟာတခြားစီမံကိန်းတွေဖြစ်ပါတယ်တစ်ခုနဲ့တစ်ခုချိတ်ဆက်နေရမှာမဟုတ်ပါဘူး
တခြားစီမံကိန်းတွေကိုပေးထားပြီးပြီဆိုတော့မြေဆုံကိစ္စကိုတရုတ်တို့မေးပြောက်သွားလိမ့်မယ်လို့တော့ထင်တော့ဒီစီမံကိန်းတွေဟာတခြားတရုတ်ကုမ္ပဏီတွေကလုပ်နေတယ်လို့ပြောချင်ပါတယ်ဆိုတော့အချုပ်ပြောရရင်ဒီတရုတ်သမားရှီဂျင်ဖင်ရဲ့အခုချိန်မြန်မာနိုင်ငံလာတဲ့ခီးစဉ်ဟာ
symbolic meaning ထူးခြားတဲ့ခီးစဉ်လို့ထင်ပါတယ်ဒီ symbolic လို့ကျွန်မပြောခဲ့တာကရှီဂျင်းပင်ကနှစ်ထောင်ကိုးကစပြီးတော့မြန်မာနိုင်ငံကိုမလာရောက်ခဲ့တာပြီးတော့ဒါဟာသူ့ရဲ့အရှိတောင်အာရှခီးစဉ်ထဲမှာမြောက်ဆုံးခီးစဉ်ဆိုတဲ့ချက်တွေကြောင့်ပဲဖြစ်ပါတယ်ဒီချက်တွေကြောင့်ပဲထူးခြားတဲ့သဘောရှိပါတယ်ဒါပေမဲ့လည်းဒီခီးစဉ်ကြောင့်နှစ်နိုင်ငံကြားစီမံကိန်းတွေအတွက်အောင်မြင်ကျော်လွှမ
ကျောဆန်သားရဲ့မြန်မာရေးတုံးသက်ချက်ကိုမနေ့ဖန်ကြားသားရင်းနှီးမနေ့ခင်မှာနောက်တစ်ချိန်နားဆင်နိုင်ပါတယ်အခုလာမယ့်စနေညတိုင်းရိုင်လိုက်လိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပြရစီရှင်တရာရှင်များရှင်တရုတ်သမ္မတရှီကျင်းပင်မကြာခင်မြန်မာနိုင်ငံကိုလာမယ့်ဆိုပြီးသတင်းတွေထွက်နေပါတယ်သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ့်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတအဖြစ်တာဝ
ကမ္ဘာနေကြတာပါကမ္ဘာမှာတနေ့တခြားဩစာအရှိန်ဟာကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်ပါသလဲဆက်ဆံရေးမှာသတိထားစရာရောပါဝင်များရှိမလဲဆိုတာတွေကို
VOA ရဲ့စုံနံပါတ်၁နှစ်တုံညာနှစ်တုံးရှင်းနှစ်ငငငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်ရိုင်းမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ဒါမဲ့စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်အခုလူလူနဲ့ကြားမာရေးအစီအစဉ်ကိုနားဆင်ကြရပါမယ်မြန်မာနိုင်ငံအတွက်အရေးတကြီးလိုအပ်နေတဲ့ကြားမာရေးစနစ်အကြောင်းကိုပြောပြပေးသွားမှာဖြစ်ပါတယ်လူတိုင်းလည်းလမ်းမီလွှမ်းခြုံနိုင်တဲ့ကြားမာရေးစနစ်တစ်ခုပေါ်ပေါက်လာဖို့ဝိုင်းဝန်းကြိုးပမ်းနေကြပြီလို့ဆိုပါတယ်ဒီလိုဆောင်ရွက်နေ
မြန်မာနိုင်ငံရဲ့လက်ရှိကျန်းမာရေးဆောင်ရှောက်မှုစနစ်မှာငွေကြေးမတက်နိုင်တဲ့သူတွေဟာအစိုးရစည်းရုံးတွေနဲ့စီပီကန်တွေကိုအားပြုနေကြရတာပါ။အလုံးစုံအခမဲ့ကျန်းမာရေးဆောင်ရှောက်မှုပေးဖို့ဆိုတာဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေမှာတော့လုံဆောင်မှုခက်ခဲတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တာကြောင့်မြန်မာနိုင်ငံရဲ့အစိုးရစည်းရုံးတွေမှာလည်းအလုံးစုံအခမဲ့ကျန်းမာရေးဆောင်ရှောက်မှုရရှိနိုင်တယ်လို့ပြည်သူလူထုအနေနဲ့အထင်မှားမှားဖို့လိုတဲ့အကြောင်းအထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဖြိုးတီဟာကအခုလိုပြောပါတယ်
။တကယ်တော့အဲ့ဒါလေးကကျွန်တော်တို့ကြားထဲမှာနည်းနည်းလေးလွဲမှားမှုရှိတာပေါ့။အခမဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်ဆိုတာကတကယ်နဲ့ပေးဖို့ဆိုတာအင်မတန်ခက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဘယ်နိုင်ငံမှမလည်းမရှိဘူး။တကယ်ကိုမှဟိုချမ်းသာပါတယ်ဆိုတဲ့နိုင်ငံတွေမှာဆိုလည်း၎င်းကြီးအစိုးရအကုန်စိုက်ထုတ်ပေးနေတာမျိုးမဟုတ်ပဲနဲ့အခွန်ခနဲ့ပေါ့နော်။သွားတဲ့ပုံစံလေးတွေသူဒီသက်ဆိုင်ရာစနစ်ကလေးရှိကြတယ်ခင်ဗျ။အဲ့ဒါလေးကပြည်သူလူထုအနေနဲ့အခမဲ့ကုပေးတယ်ဆိုပြီးတော့မှအထင်မြင်လွဲကြတာပေါ့နော်။လွဲကြတဲ့အပြင်ကိုမှအခမဲ့မကုပေးပဲနဲ့ခုနလိုစေးဝယ်ခိုင်းတာမျိုးတွေအစိုးရစိတ်ထဲမှာရှိလာခဲ့တယ်ဆိုရင်လည်းပြည်သူလူထုအထင်လွဲကြတာပေါ့။ဟိုအခမဲ့လို့ပြောထားတဲ့စေးတွေကြတော့ရှိနေတယ်။ဆရာမဆရာမတွေကဟိုပေါ့ငါတို့တမင်တကာဝယ်ခိုင်းတာဆိုတာမျိုးလောက်တာပေါ့တကယ်တမ်းကတော့မရှိပါဘူးစေးတွေကမရှိတော့ဝယ်ခိုင်းရတာဖြစ်ပါတယ်ဒီဟာလေးကတော့ကျွန်တော်ထင်ပါတယ်ဒီဟိုနားလည်မှုလွဲမှနေကြတာလေးဖြစ်ပါတယ်အဲ့တော့ဟောဒီဟာဆိုလဲဒီစနစ်ဆိုလဲကျွန်တော်တို့တောင်းဆိုနေကြတဲ့ရွေးစီစနစ်ဆိုလဲအခမဲ့ပေးမဲ့စနစ်မဟုတ်ဘူးကျွန်တော်လန်လန်မီမီနဲ့တတ်တတ်တတ်လေးရလာဖို့နောက်ပြီးတဲ့အခါဆိုတော့ပုတ်ကလေးကစနစ်လည်းမဟုတ်ဘူးနောက်ချမ်းသာတဲ့သူတွေငွေကြေးတက်နိုင်တဲ့သူတွေကသူတို့ site ထုတ်ပြီးတော့ကုသမယ်ငွေကြေးမတက်နိုင်တဲ့သူတွေကိုသာရည်ရွယ်တဲ့ဒီလိုစနစ်မျိုးဖြစ်တယ်ခင်ဗျ
ငွေကြေးတက်နိုင်တဲ့သူတွေကအဆင့်တန်းမီတဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုရရှိနိုင်ပြီးငွေကြေး ြေမတက်နိုင်တဲ့သူတွေကအဆင့်တန်းမီတဲ့ကျန်းမာရေးဆောင်ရှားမှုကိုရရှိဖို့ခက်ခဲနေတဲ့အချိန်မှာဆင်းရဲချမ်းသာမရွေးလူတိုင်းလလန်းမီတဲ့ကျန်းမာရေးဆောင်ရှားမှုရရှိအောင်ရည်မှန်းချက်ထားပြီးစီမံကိန်းတွေနဲ့လှုပ်ဆောင်လျက်ရှိတယ်လို့ရန်ကုန်တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဦးထွန်းမြင့်ကအခုလိုပြောပါတယ
်။2030ကျရင်တော့လူတိုင်းလလန်းမီတဲ့ကျန်းမာရေးဆောင်ရှားမှုလွှမ်းခြုံနိုင်ရေးပေါ့လေ။ဒီအတွက်ကိုကျွန်တော်တို့ကဂရုပြုပြီးသားဖြစ်တဲ့အတွက်အခုဆိုရင်အကောင့်တွေပေါ်တာကျွန်တော်တို့က3နှစ်ရှိပါပြီဒီ2021 2022ကျွန်တော်တို့ရဲ့ကျန်းမာရေးစီမံကိန်း9နှစ်စီမံကိန်းပေါ့လေ9နှစ်စီမံကိန်းကိုကျွန်တော်တို့အခုနောက်ကျွန်တော်တို့တင်ပြခဲ့တဲ့ area တွေကိုအကောင့်တွေပေါ်ဖို့စီမံကိန်းရေးဆွဲပြီးလဲဖြစ်ပါတယ်ဒီအတွက်ကိုလည်းပဲကျွန်တော်တို့အခုအကောင့်တွေပုံခဲ့တာလဲ3နှစ်ရှိပါပြီဒီလိုခန်းနာကျင်းပတာတော့ကျွန်တော်တို့အတွက်ကဒါကျွန်တော်နိုင်ငံမှာဒါပထမဆုံးအချိန်ပါပဲ
UHC လို့ခေါ်တဲ့လူတိုင်းလလန်းမိတဲ့ကျန်းမာရေးဆောင်ရှားမှုစနစ်တစ်ခုဟာစတင်အကောင့်ထဲပေါ်နေပြီလို့သိရပါတယ်။ UHC ဒါကြကြပြန့်ပြန့်နဲ့လွှမ်းခြုံမှုပေးနိုင်ခဲ့မယ်ဆိုရင်ဆင်းရဲချမ်းသာအားလုံးအရေးတွေးပြစ်မိတဲ့ကျန်းမာရေးဆောင်ရှားမှုကိုရရှိနိုင်မှာဖြစ်တယ်လို့ CPI မှပရိုဂရမ်ကောင်းဆောင်ဖြစ်သူဒေါက်တာဒေါ်နလူအေကပြောပါတယ်
။အဲ့တော့မျိုးကြီးပြားကြီးတွေမှာရှိတဲ့လူတွေကကျန်းမာရေးဆောင်ရှားမှုရမယ်ဝေးလံတဲ့အရက်တွေမှာဆိုရင်တည်တည်ချာချာမရသေးဘူးဟုတ်လား။နောက်ကကိုပတ်စံတက်နိုင်သလောက်ရပြီးတော့မရတဲ့မတက်နိုင်တဲ့လူဆိုရင်ကျန်းမာရေးအတွက်လိုအပ်နေပြီမဲ့လေအမားတို့ကမရသေးတဲ့အခြေအနေတွေရှိနေတယ်ဗျ။လက်ရှိရှိနေတဲ့အခြေအနေပေါ့တကယ်လို့ UHC ဒါချေချေပြန့်ပြန့်နဲ့တကယ်တမ်းဒါအမားတို့လွှမ်းချောင်မှုဒါပေးလာမယ်ဆိုရင်စမ်းသာတယ်ဆင်းရဲတယ်မဟုတ်ဘဲနဲ့လူသားတိုင်းအနေနဲ့ကျန်းမာရေးစောင့်ရှောက်မှုလိုအပ်ပြီဆိုရင်ရေသွေးပြည့်မီတဲ့ကျန်းမာရေးစောင့်ရှောက်မှုကိုလူတိုင်းဒီလိုအပ်တဲ့အချိန်မှာဒီငွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဘန်နာရေးအချိန်နဲ့ပတ်သက်ပြီးတော့ဝင်တော့ဝင်ဖို့နည်းနည်းနဲ့လက်လန်းမီပြီးတော့ရရှိရမယ်အချိန်ဖြစ်သွားပါလိမ့်မယ
် UHC လို့ခေါ်တဲ့လူတိုင်းလလန်းမိတဲ့ကျန်းမာရေးဆောင်ရှောက်မှုကို2030ခုနှစ်မှာရရှိအောင်ဆောင်ရွက်နေရလို့သိရတာကြောင့်ဒီစီမံချက်ပြည့်ဝအောင်မြင်ခဲ့ရင်ပြည်သူလူထုအနေနဲ့ဘယ်လိုအကျိုးကျေးဇူးတွေရရှိနိုင်မှာလဲလို့မေးကြည့်တဲ့အခါဒေါက်တာဦးထွန်းမြင့်ကအခုလိုပြောပါတယ
်။တခုကတော့ဟိုပြည်သူလူထုအနေနဲ့လည်းကိုယ့်ရဲ့ကျန်းမာရေးကကိုယ်ကိုယ်တိုင်တာဝန်ရှိတယ်လို့ကျွန်တော်တို့ကခံယူတယ်။ကျွန်တော်တို့ချမ်းသာတဲ့လူတွေကလည်းချမ်းသာတဲ့အချိုးကျကျွန်တော်တို့ပါဝင်ထည့်ကြမယ်။ကျွန်တော်တို့ဆင်းရဲတဲ့သူတွေအတွက်ကျွန်တော်နိုင်ငံတော်ကတစ်စိတ်တစ်ပိုင်းပေါ့လေတာဝန်ယူပြီးတော့ကျွန်တော်တို့ကဖြည့်ချင်းသွားမယ်ကျွန်တော်တို့ဘက်ကလည်းပဲကျမရေးဆောင်ရှောက်မှုပေးတဲ့ hacker provider တွေဘက်ကလည်းကျွန်တော် quality တွေတက်လာပါပေါ့နော်ဒါကကျွန်တော်တို့ရဲ့တည်တာတဲ့ UHC ရဲ့အကျိုးကျေးဇူးပဲ
အစိုးရစည်းဝေးနေမှာဆေးတွေအခမဲ့ပေးတဲ့အပေါ်မှာလည်းပြည်သူလူထုနဲ့ကျမရေးဆောင်ရှောက်မှုပေးတဲ့သူတွေဟာအထင်မှားတာတွေနဲ့နားလည်မှုလဲတာတွေကိုအများကြီးကြုံတွေ့ကြရတာပါUHC လို့ခေါ်တဲ့ကျန်းမာရေးစနစ်တစ်ခုပေါ်ပေါက်လာဖို့အတွက်ကိုလည်းအချိန်လေးအများကြီးပေးရမှာဖြစ်တယ်လို့စိန်ခေါ်မှုတွေကိုလည်းအများကြီးကြုံတွေ့ကြရမှာဖြစ်တယ်လို့ဒေါက်တာဖြူတီဟာကပြောပါတယ်
။တကယ်တော့ဒီဟိုဒီလိုမျိုး UHC ဆိုတဲ့စနစ်တစ်ခုပေါ်လာဖို့ကကျွန်တော်တို့ဒါဟိုအချိန်အများကြီးပဲသွားရအောင်ဟိုလုပ်အောင်မယ့်ကိစ္စဖြစ်တယ်။အင်မတန်မှဟိုအဝေးလျှောက်လိုက်အောင်မယ့်ခီးလန်းလည်းဖြစ်တယ်ပေါ့နော်။အဲ့တော့ဖွံ့ဖြိုးပြီးနိုင်ငံတွေမှာလည်းဒီဟာနဲ့ပတ်သက်လို့ဒါစိန်ခေါ်မှုတွေကြုံနေရတယ်ဆိုတော့မြန်မာကျွန်တော်မြန်မာနိုင်ငံမှာဆိုလည်းဒီလိုမျိုးစနစ်တစ်ခုဖြစ်လာဖို့အတွက်စိန်ခေါ်မှုတွေအများကြီးပဲရန်ဆန်နေရဆဲဖြစ်ပါတယ်။
လူတိုင်းလလန်းမီလွှမ်းခြုံနိုင်တဲ့ကျန်းမာရေးစနစ်တစ်ခုပေါ်ပေါက်လာဖို့ကိုဝိုင်းဝန်းကြိုးပမ်းဆောင်ရွက်လျက်ရှိနေပြီးရည်မှန်းချက်အောင်မြင်ပြည့်စုံမှုအတွက်ကတော့စိန်ခေါ်မှုတွေကိုအများကြီးရင်ဆိုင်ကြရအောင်မှဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောရဲ့လူထုကျန်းမာရေးစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်ဒီစီစဉ်ကိုမနေ့ကကြာသာပတိနေ့မနေ့ခင်မှာလည်းနောက်တစ်ချိန်နားဆင်နိုင်ပါတယ်အခု909စီစဉ်တက်ဆက်ပေးနေတဲ့တပတ်အတွင်းအားကစားသတင်းစာတွေကိုလည်းနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ဘောလုံးအသင်းကာတာနိုင်ငံမှာလေ့ကျင့်ဖို့လုပ်ထားတဲ့အစီအစဉ်ကိုဖျက်လိုက်ပါရယ်။ကမ္ဘာကျော် AC မီလန်ဘောလုံးအသင်းကစီလန်တိုက်စင်မူဟောင်းဇလာတနီဘရန်မိုဗစ်ကိုခေါ်ယူလိုက်ပါရယ်။ဩစတြေးလျနိုင်ငံမှာလောင်နေတဲ့တောမီကြောင့်ဒုက္ခရောက်နေတဲ့သူတွေအတွက်အလူငွေတွေကူညီထည့်ဝင်ဖို့အတွက်တင်းနစ်ကစားသမားတွေစီစဉ်နေကြပါရယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါရယ်ဗျာ။အင်္ဂလန်မှာတော့ဂူရဘာ FA ဖလားတတိယအဆင့်ပွဲတွေကိုကစားခဲ့ကြပြီးတော့ Man City, Liverpool, Chelsea တို့နိုင်ပြီးတော့ Man United, Spurs တို့တည်ကြသွားပါတယ်။ဒီနေ့ကပွဲစဉ်တချို့မှာ Champion Man City က Port Vale ကို 4-2, Leicester က Wigan ကို 2-0 မရှိနဲ့နိုင်ပြီးတော့ Manchester United က Wolves နဲ့ဂိုးမရှိတည်ကြသွားပါတယ်။
။ဒါပြင်နေနေကနေကပွဲစဉ်မှာတော့ Liverpool က Everton ကိုတကိုးကိုမရှိနဲ့နိုင်သွားပြီးတော့ Chelsea က Nottingham Forest ကိုငကိုးကိုမရှိနဲ့နိုင်ပါတယ်။ဒါပေမဲ့ Mourinho ရဲ့ Tottenham Hotspur ကတော့ Middlesbrough နဲ့တကိုးစီတည်ကျသွားခဲ့ပါတယ်ဗျာ။ပင်လာလီကာဘက်မှာတော့ဘာစီလိုနာနဲ့ရီယယ်မက်ဒရစ်တို့ဇာတ်ထိပ်မှာအကျိန်းနဲ့ဖြစ်နေကြပါတယ်။ဒီတစ်ပတ်မှာရီယယ်မက်ဒရစ်ကဂဒါဖေးကို3-0မရှိနဲ့နိုင်ပြီးဘာစီလိုနာကအက်စပါညိုကို2-0စီတည်ကြတာကြောင့်နှစ်သင်းစလုံးအမှတ်40စီရထားပြီးတော့ဘာစီလိုနာကဂိုးကွာခြားချက်2-0သာနဲ့အဆင့်တက်နေရာမှာရှိနေပါတယ်။ဥရောပရဲ့ဆောင်းရာသီဘောဇူးမအပြောင်းရွှေ့မှာတော့အီတလီကကမ္ဘာကျော် AC မီလန်အသင်းကဂျူရင်တိုက်စစ်မှုဟောင်းဇလာတန်အီဘရာဟီမိုဗစ်ကိုခေါ်ယူလိုက်ပါတယ်။ AC မီလန်အသင်းဟာလောလောဆယ်မှာ Serie A မှာအဆင့်17မှာရောက်နေပြီးအသင်းကိုအားပြဖို့အတွက်အီဘရာဟီမိုဗစ်ကို6လစာချုပ်နဲ့ခေါ်လိုက်တာဖြစ်ပါတယ်။ AC မီလန်ကိုပြောင်းလာတဲ့ပတ်သက်ပြီးတော့အီဘရာဟီမိုဗစ်ပြောတာကတော့
Vengo per aiutare migliorare le cose. Ho visto un po' la squadra da distance.
ကျွန်တော်ဒီကိုပြောင်းလာတာအတင်းကိုတိုးတက်အောင်ကူညီဖို့ပါကျွန်တော်အဝေးကမြင်သလောက်ပြောရရင်တော့တပွဲချင်းချင်းကပ်ပြီးကစားဖို့လိုပါတယ်ကျွန်တော်အမြင်ကတော့အတင်းတိုးတက်အောင်လုပ်နိုင်တဲ့ကစားသမားကောင်းတွေရှိပါတယ်အတင်းရလဒ်တွေကတိတ်မကောင်းပေမဲ့ကျွန်တော်တို့ရည်မှန်းချက်ကရေရှည်ဆိုတော့မီတာ100တာတိုမဟုတ်ဖဲမာရသွန်ပြေးတယ်လို့ပြေးနိုင်ဖို့ပါဒါကရေရှည်လောက်ရတာဆိုတော့အစွမ်းကုန်စူးစမ်းပြီးယုံကြည်မှုလည်းရှိဖို့ပါ
အီရန်မိုဘိတ်ဟာ2017ကလည်း AC မီလန်အသင်းမှာကစားခဲ့ပြီးတော့ AC မီလန်အသင်းကိုစီးရီးချန်ပီယံဖြစ်အောင်လှုပ်ပေးခဲ့ပါတယ်။အဲ့ဒါဟာ AC မီလန်အသင်းစီးရီး A မှာနောက်ဆုံးအကြိမ်ချန်ပီယံဖြစ်ထားတာပါ။မီလန်ပရိသတ်တွေကတော့သူ့ကိုခေါ်လိုက်တဲ့အတွက်အလွန်ကိုပဲဝမ်းသာနေကြပါတယ်။အီရန်မိုဘိတ်ကိုမီလန်ပရိသတ်တွေကအကြီးအကျယ်ချိုးဆိုခဲ့ကြပေမဲ့ဆွီဒင်မှာတော့သူ့ရဲ့ရုပ်ထုကိုလုံးဝဖျက်ဆီးလိုက်ကြပါတယ်။ဒီမိုဘိတ်ဟာဆွီဒင်ကသူ့ရဲ့အသင်းဟောင်းဖြစ်တဲ့မောင်မိုအသင်းရဲ့ပြိုင်ဘက်အသင်းမှာယင်းနှိမ့်နံမှုတွေလုပ်ခဲ့တာကြောင့်မောင်မိုပြိဿတချို့ကအကြီးအကျယ်ဒေါသထွက်ပြီးတော့တွင်ပြဘက်မှာစိုက်ထူထားတဲ့သူ့ရဲ့ခြေရုပ်ထုကိုဖျက်ဆီးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့လတွေကလည်းအမျိုးမျိုးတိုက်ခိုက်ဖျက်ဆီးခဲ့ပေမဲ့လည်းအခုဒီချိန်မှာတော့ခြေချင်းဝန်းနာကနေလွှတ်နဲ့တိုက်ခဲ့တာကြောင့်လုံးဝကိုလဲကျသွားခဲ့တာပါ။ဒီမိုဘိတ်ဟာဆွီဒင်အတွက်116ပွဲကစားပြီး62ဂိုးနဲ့ဂိုးအများဆုံးသွင်းပေးထားတဲ့သူလည်းဖြစ်ပါတယ်ဗျာ။အမေရိကန်ဘောလုံးအသင်းကတော့ဂါတာနိုင်ငံမှာလေ့ကျင့်မှုတွေလုပ်ထားတဲ့အစီအစဉ်ကိုဖျက်လိုက်ပါတယ်။အရှေ့လယ်ပိုင်းဒေသမှာအခြေအနေတွေမတည်မငြိမ်ဖြစ်နေတာကြောင့်ဂါတာနိုင်ငံမှာလေ့ကျင့်မှုအစီအစဉ်ထားတာကိုဖျက်လိုက်တာဖြစ်တယ်လို့အမေရိကန်ဘောလုံးဖွဲ့ချုပ်က Twitter ကနေကြေညာပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအီရန်နိုင်ငံဘက်ဒတ်မြို့မှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအီရန်စစ်ဗိုလ်ချုပ်ကာဆမ်ဆိုလီမာနီတည်ဆုံသွားတာကြောင့်အီရန်ကလည်းအမေရိကန်ကိုပြင်းပြင်းထန်ထန်လက်တုံ့ပြန်သွားမယ်လို့သတိပေးထားတဲ့ကြောင့်အခုလိုအမေရိကန်ဘက်ကလုံခြုံရေးအရဖျက်လိုက်တာဖြစ်ပါတယ်ခင်ဗျာ။ ออสเตรเลียนโอเพ่นเทนนิสไก่ปวยก็อูล่าเทมมาสตาร์ทมาဖြစ်ပါတယ်အခုလောออสเตรเลียนโอเพ่นเทนนิสไก่ปวยสตาร์ทင်ဖို့ရှိနေစီမှာပဲออสเตรเลียနိုင်ငံပြည်နယ်တချို့မှာတော်မီတွေအကြီးကျယ်လောင်ကျွမ်းနေတာကြောင့်အင်ဂျင်တစ်ထောင်ကျော်ပျက်စီးပြီးတော့မြေဟက်တာပေါင်းများစွာလဲမီးလောင်ပျက်စီးခဲ့ပြီးအဲ့ဒီမီးကိုငြိမ်းသက်နိုင်ဖို့အတွက်လဲအသေးအသံကြိုးပမ်းနေကြရပါတယ်တော်မီကြောင့်တနင်္လာနေ့ကအထိလူ24ယောက်ထပ်နဲ့တည်ဆုံးပြီးတော့တွိတ်ဆန်ပေါင်းတန်ပေါင်းများစွာလည်းတည်ဆုံးကုန်တဲ့အထိဖြစ်ခဲ့ပါတယ်။ဒါကြောင့်မိဘတွေမှာဒုက္ခရောက်တဲ့သူတွေကိုအကူအညီပေးဖို့ဆိုပြီးတော့ကမ္ဘာတစ်ဝန်းကလည်းလှုပ်ဆောင်နေကြသလိုတင်းနစ်ကစားသမားတွေကလည်းအလူငွေတွေပေးဖို့လုပ်နေပါတယ်။ဩစတြေးလျကနစ်ကယ်ရီယပ်စ်ကတော့သူ့အနေနဲ့ဒီနေ့ Australian Open အပါအဝင်ဩစတြေးလျမှာကစားမဲ့တင်းနစ်ပွဲတွေအတွက်မှာ service age တစ်လုံးရိုက်တိုင်းမှာဒေါ်လာ100လူသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ပြန်ပြအပြင်တော့သူဟာတပွဲကို age 16လုံးလောက်ရိုက်လေရှိပါတယ်။Carriers ကတော့ဒေါ်လာ100လူဖို့ပြောလိုက်တဲ့အချိန်ထဲမှာပဲတနိုင်ငံလဲသား Alex J Mino ကလည်းသူ့လောက် service မပြင်းတာကြောင့်ဆိုပြီးတော့ Ace လုံးရိုက်နိုင်ရင်ဒေါ်လာ150လူမယ်ဆိုပြီးပြောလိုက်ပြီးတော့ Alex Millman ကတော့ Ace လုံးရိုက်တိုင်းမှာဒေါ်လာ100လူတန်းသွားမယ်ဆိုပြီးတော့ပြောထားပါတယ်။ဒါပြင် ATP ကလည်းဒီ Brisbane Port နဲ့ Sydney မြို့တွေမှာလုပ်တဲ့ပွဲတွေအတွက်မှာ Ace လုံးရိုက်လိုက်တိုင်းမှာဒေါ်လာ100လူမယ်ဆိုပြီးတော့ကျင်ညာထားပါတယ်ဒီလူငွေတွေကိုတော့ Australian ကြက်ချင်ဒီအဖွဲ့ကိုလူတန်းသွားမယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်
ကိုရနိုင်စီစဉ်တိဆက်ပေးနေတဲ့အားကစားသတင်းလာကိုနားဆင်ကြကြရပါရှင်ပုံမှန်ကြည့်ရှုနေကြပြီးရဲ့အင်တက်ဆက်17နဲ့မီယာ73တို့ကပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတိဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကန်တာတွေကိုဖီယိုတီဗီပီရဲ့ရုပ်သံလိုင်းမှာလည်းနေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြပါရှင် ဒီမှာပါရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မေတ္တာတိလက်ဆောင်ကဏ္ဍမှာဒီသတင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်တာရယ်ဆိုတော့ကျမတို့ဗီဒီယိုတွေကိုစာရေးသားဖို့ဖိတ်
mmset.voanews.com မြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ပြအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ် တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်နေပါတယ်ရှင်။ပြည်ရဲ့ဗိုလ်ဒူးနေညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမနေ့ကကြာသပတေးနေ့မနေ့ပိုင်း6နိုင်ကနေ 9.33kHz၊9.43kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊9.53kHz၊
နေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကြေချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။အမေရိကန်တပ်ဖွဲ့ကြီးခြေစိုက်ထားတဲ့ UN နိုင်ငံတွေကလီတာစကန်တစ်ခုကို UN နိုင်ငံကပက်ထရင်တန်မစ်ဆိုင်းတို့တရားစင်ညွန်နဲ့ပြစ်ကတ်တက်ခတ်ခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်မကြာခင်မင်းငုံပြောကြားမှာဖြစ်ပါတယ်။ဒီရန်ထိတ်တန့်တမှုတို့ကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်တိုးတင်ခဲ့တဲ့အပေါ်လက်တုံ့ပြန်မှုအီရန်ခေါင်းဆောင်တွေချင်းချောက်ခဲ့ပြီးရပ်ပိုင်းအတွင်းမှာပဲပြစ်ခတ်မှုဖြစ်ခဲ့တာပါ။အီရန်ဘက်သားကြီးခေါင်းဆောင်အယာတိုလာအလီခါမေနီကတော့အမေရိကန်ကိုပားရိုက်ပြီးလက်တုံ့ပြန်လိုက်တဲ့တိုက်ခိုက်မှုဖြစ်နေပြောဆိုလိုက်တယ်လို့ဒီစာရင်းမှာအမေရိကန်ခြေချနေရပြီးအဆုံးသတ်ချင်တန်ပြီးဆိုပြီးလည်းပြောဆိုသွားပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကလည်းကုတ်စတမှုကာဆန်ဆိုလမီကိုတပ်ဖြတ်မှုတွေတုံ့ပြန်မဲ့နောက်ဆုံးရည်မှန်းချက်ဟာဒေသရင်းကအမေရိကန်တပ်တွေကိုမောင်းထုတ်ဖို့ဖြစ်တဲ့အကြောင်းတူတာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။တက်ခတ်မှုဖြစ်ပြီးနိုင်ပိုင်းတွင်သမ္မတထွန်းတူတာလူမှုကွန်ရက်ကနေပြောဆိုရမှာတော့တက်ခတ်မှုအတိုင်းထိခိုက်မှုအတိုင်းတာကိုစစ်ဆဲနေစေဖြစ်တဲ့အကြောင်းနဲ့တတလောတိရတလောအခြေအနေမဆိုးတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဒီကဝန်ကြီးချုပ်ရုံကတော့တက်ခိုက်မှုတွင်ယူရက်တပ်ဖွဲ့ထိခိုက်တိုက်စုံမှုမရှိတဲ့အကြောင်းနဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့နဲ့လည်းထိခိုက်တိုက်စုံတဲ့တွင်နေမချားသိရတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။ယူရိုနိုင်ငံတဗီယန်မျိုးတော်လေရင်ဝင်းကနေပြန်တက်လာပြီးသိမချခင်ပါပဲပြက်ကျသွားခဲ့တဲ့ယူကရိန်းနိုင်ငံတကာလေကြောင်းပိုင်လေရင်ပေါ်မှာလိုက်ပါလာသူအားလုံးတိုက်စုံသွားတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ကီးတဲ့169ယောက်နဲ့လေရင်ဝင်တန်းကိုလိုက်ပါလာတဲ့လေရင်ဟာကီးရမျိုးကိုဥတီပြန်တမ်းမှုလေစိတ်ကထွက်ခွာလာပြီးသိမချခင်အချိန်ပိုင်းတွင်မှာပဲပြက်ကျသွားတာဖြစ်တဲ့အကြောင်းလဲယူကရိန်းဝန်ကြီးချုပ်ကအတည်ပြုပြောဆိုထားတာဖြစ်ပါတယ
်။ပုံရိုးနေညာပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါတယ်။အခုညအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဒက်စတာဝန်ကြီးရက်ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေဖတ်ယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.